Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2019ခုနှစ်ဧပြီလ12ရက်တောက်ကြနေမနက်ခင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190အပြင် VOE Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါဒီမနေ့ကသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါ WikiLeaks website တည်ထောင်သူ Julian Assange ကို computer စနစ်ဖောက်ထွင်းမှုနဲ့ American တရားရေးဌာနကနေတရားစွဲဆိုလိုက်ပါတယ်မကြာမီစတင်တော့မှမြန်မာတကြံပွဲတော်အတွက် American ပြည်ထောင်စုကဆုတောင်းတောင်းဆိုတာစောင်းပေးပို့လိုက်ပါတယ်မြောက်ကိုရီးယားသမ္မတ Kim Jong-un နဲ့နောက်ထပ်တစ်ခါတတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ပွဲရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွာနေဘူ
းကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ WikiLeaks website တည်ထောင်သူ Julian Assange ကိုခိုလုံခွင့်ပြန်ရုပ်သိမ်းလိုက်ရတဲ့အကြောင်းနဲ့ပတ်သက်လို့ Ecuador သမ္မတကအခုလိုပြောပါတယ
် Que la conducta irrespetuosa y agresiva del señor Julian Assange las declaraciones descorteses y amenazantes de su organización aliada
ရင်ပြရန်လိုတဲ့အပြုအမူတွေအပြင်နိုင်ငံတကာဥပဒေချိုးဖောက်တာတွေကိုဆက်ပြီးတိမခန့်နိုင်တော့တဲ့အကြောင်းအပါအဝင်အသေးစိတ်ကိုနိုင်ငံတကာသတင်းတွေအပြီးနားဆင်ကြရပါမယ်ရှင်။တခါမြန်မာနိုင်ငံကဆယ်ကျော်သက်လူငယ်လေးတယောက်မွေးရပါခြေတစ်ဖက်မတန်ပေမဲ့သူဝါဒနာပါရာဘော်လုံးအားကစားကိုဖြစ်အောင်ကစားရင်းနဲ့စ조사ရင်ဘာမှမဆိုဖြစ်တယ်ဆိုတာသက်သေပြလိုက်ပါတယ်။ဧပြီလ5ရက်ကနေ30ရက်အတွင်းထိုင်းနိုင်ငံအာဏာပိုင်တွေကမြန်မာလူ့သမားတွေကိုအခမဲ့ပြည်ပြန်ဝင်ခွင့်ဗီဇာထုတ်ပေးပေမဲ့ဧပြီ30ကျော်မှပြန်လာရင်တော့ဘတ်ငွေ2000တန်ရိုက်ခံရပါလိမ့်မယ်စားတဲ့သတင်းတွေကြားကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနိုင်ငံတော်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင
် WikiLeaks website ကိုထူထောင်သူ Julian Assange ကိုသူခုနှစ်နှစ်ကြာခိုလုံနေတဲ့ London Ecuador တာဝန်ကနေစစ်တပ်ရင်းတွေက Britain ရဲ့ဖမ်းဆီးခဲ့ပြီးနိုင်ပိုင်းအကြံပါပဲ American အစိုးရကသူ့ပေါ်မှာတရားစွဲဆိုထားချက်တွေအမှုတွေကိုပြန်ဖွင့်လိုက်ပါတယ်။တိုင်းနဲ့ချီတဲ့ American အစိုးရအလေးဝဲစီရစတန်းတွေကိုကွန်ပျူတာမှာဖောက်ယူပြီးဖွင့်ချမှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။2010မှာ WikiLeaks ရဲ့ဖောက်ချမှုတွေထဲမှာ American စစ်တပ်ရဲ့မှတ်တမ်းတွေကိုဖောက်ချမှုက American သမိုင်းမှာအကြီးအမားဆုံးထိတ်တန့်ကြေဝဲချက်တွေပေါက်ကြားမှုကြီးတစ်ခုဖြစ်ပါတယ်။ဒီထဲမှာ Afghanistan နဲ့ရကစစ်ပွဲတွေကျူဘာကဂွမ်တနာမိုဘေးအကျဉ်းစခန်းကလျှို့ဝှက်ဆေးရစတန်းတွေအပြင်အမေရိကန်နိုင်ငံခြားရေးဌာနကလျှို့ဝှက်ဆေးရစတန်း2သိန်းခွဲပါပါဝင်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကွန်ပျူတာစနစ်ကိုဖောက်ထွင်းပြီးတော့လျှို့ဝှက်အချက်လက်တွေကိုခိုးရမှာအမေရိကန်စစ်ထောင်လင်းလိုင်းဌာနကကျွမ်းကျင်သူ Chelsea Mannings ကိုအကူအညီပေးခဲ့ကြောင်းလဲတရားရေးဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်ဒီအစိုးရလှည့်ဝက်တင်အချက်လက်တွေကို WikiLeaks website မှာဖော်ပြခဲ့မှုအတွက် British အာဏာပိုင်တွေဖမ်းဆီးပြီး American ကိုလွှဲပြောင်းပေးမှာစိုးရိမ်နေတဲ့ Ecuador တန်ရုံမှာသူကခိုးလုံနေတာဖြစ်ပါတယ
်ဆူဒန်နိုင်ငံမှာတော့နှစ်ပေါင်းများစွာအုပ်စိုးလာတဲ့သမ္မတ Omar El-Bashir ကိုလေးလထားဆန့်ကျင်ဆန္ဒပြမှုတွေအရှိန်မြင့်လာပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းယူလိုက်ပါပြီအစိုးရကိုဖြုတ်ချလိုက်ပြီးအယ်ဘတ်ရှာကိုလုံခြုံတဲ့နေရာမှာဖမ်းဆီးထားတယ်လို့ကာကွယ်ရေးဝန်ကြီးအဝတ်မိုဟာမက်အမက်အဗင်အုဖ်ကနိုင်ငံပိုင်ရုပ်မြင်သံကြားမှာပြောသွားပါတယ်အစဉ်ကူပြောင်းရေးစစ်ကောင်စီကနှစ်နှစ်တာဝန်ယူသွားမယ်လို့လည်းဆိုပါတယ်အရေးပေါ်အခြေအနေ၃လကျင်းညာပြီးဖွဲ့စည်းပုံဥပဒေကိုလည်းဖျက်သိမ်းလိုက်ပါတယ်အသက်85နှစ်အရွယ်အယ်ဘတ်ရှာကိုနေအိမ်ခြေချုပ်ချထားတယ်လို့ဆူဒန်ရာရှိသူကအစောပိုင်းမှာဗီဒီယိုကိုပြောခဲ့ပါတယ်ကျတာရီနေ့မနေ့ကတုန်းကတော့တောင်းတဲ့ချီတဲ့လူတွေကခါတွန်မြို့လမ်းမပေါ်တွေထွက်ပြီးသမ္မတအယ်ဘတ်ရှာအခုလိုဖြုတ်ချခံရတာအတွက်အောင်ပွဲကတဲ့ချင်းတွေကခုံခဲ့ကြပေမဲ့နောက်ပိုင်းမှာတော့စစ်တပ်ဦးဆောင်တဲ့အုပ်ချုပ်ရေးကောင်စီဖွဲ့စည်းရေးကြီးညာချက်ထွက်လာတာကိုပယ်ချပြီးစစ်တပ်ကိုရှုတ်ချသူတချို့ဆရှိလာခဲ့ပါတယ်။ထိန်းသိမ်းကနိုင်ငံရေးအကျဉ်းသားတွေအားလုံးကိုလှုပ်ပေးမယ်လို့ဆူဒန်စစ်ထောင်လိုင်းကကြေညာချက်ထုတ်ခဲ့ပေမဲ့လက်တွေ့ဖြစ်မလာတဲ့အတွက်ဆန္ဒပြသူတွေဟာထောင်လိုင်းအဆောက်အဦတချို့ကိုတိုက်ခိုက်ကြတယ်လို့မျက်မြင်သက်သေတွေကဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့ငြင်းငြင်းစွာဒီမိုကရေစီအတွင်းကူးပြောင်းရေးကိုအပြင်းထန်ထောက်ခံကြောင်းပြောထားပြီးအမေရိကန်နိုင်ငံသားတွေအနေနဲ့တော့ဆန္ဒပြပွဲရှိတဲ့နေရာတွေမသွားကြဖို့တတိပေးထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီမှုရအောင်ကြိုးစားဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပလို့တဲ့ဆန္ဒရှိပါတယ်လို့သမ္မတအင်မြူရောမှာတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။တတိယကြိမ်ထိပ်သီးဆွေးနွေးပွဲ ဖြစ်ပေါ်လာနိုင်တယ်လို့ဒါဟာတဆင့်ပြီးမှတဆင့်လောက်ရတာဖြစ်ပြီးအမြန်လောက်ရလို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။လက်နက်ဖြတ်သိမ်းရေးကိုမပြောပေမဲ့နျူကလ িয়ার အရေးဆိုင်ရာလုပ်ငန်းစဉ်ကဆက်ပြီးတော့တိုးတက်မှုရှိနေပါတယ်လို့တောင်ကိုရီးယားသမ္မတပြောကြားခဲ့တယ်လို့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုမပြောပဲနဲ့သဘောတူညီမှုတစုံတရာအတွက်သမ္မတထရမ့်အနေနဲ့လက်ခံဖို့ရှိမရှိသတင်းတောက်တွေကမေးမြန်းရမှာတော့သဘောတူညီမှုအငြင်းစားအမျိုးမျိုးရနိုင်ကြောင်းသမ္မတထရမ့်ကတုံ့ပြန်ပြောဆိုခဲ့တာပါ။ဒါပေမဲ့အခုချိန်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းဆိုင်ရာသဘောတူညီမှုအတွက်ပဲပြောကြားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်မြောက်ကိုရီးယားပေါ်မှာတင်းကျပ်တဲ့အရေးယူမှုတွေကိုမလုပ်ဖို့အတွက်သမ္မတထရမ့်ကဆုံးဖြတ်ခဲ့ပေမဲ့လက်ရှိအရေးယူမှုတွေကတော့ဆက်ပြီးထားမှာဖြစ်ကြောင်းလည်းသမ္မတကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျင်အင်ကတော့အခုချိန်မှာကိုပဲငြိမ်းချမ်းမှုကိုရနိုင်ပြီဖြစ်ပြီးတော့သမ္မတထရမ့်အနေနဲ့ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့သူယုံကြည်ထားကြောင်းလည်းပြောကြားခဲ့ပါတယ်
။ ICC နိုင်ငံကပြစ်မှုဆိုင်ရာခေါ်ယုံတရားသူကြီးဖို့တူဘန်ဆူဒာအနေနဲ့တာဝန်စပ်ယူခဲ့တဲ့မက်ဆလ2012ခုနှစ်ကနေစပြီးဆူဝါမှုတွေကြုံတွေ့ရတဲ့မာလီကိုလံဘီယာနဲ့ဘူအာဖရိကသမရနိုင်ငံတွေကိုအချိန်ပေးသွားရောက်ခဲ့ရပေမဲ့မရောက်ဖို့များတဲ့နိုင်ငံကတော့အမေရိကန်ပါအမေရိကန်တပ်သားတွေအနေနဲ့အာဖဂန်နစ္စတန်မှာဆေးရဆွေးမှုကျူးလွန်တယ်လို့စစ်ဆွဲထားမှုကို ICC နိုင်ငံတကာခေါ်ယုံရှိနေတွေရဲ့ကနဦးစုံစမ်းစစ်ဆေးမှုပေါ်အမေရိကန်ဘက်ကလုံလုံကျူးကျူးမလုပ်ဖို့အရင်လတွေတုန်းကသတိပေးခဲ့တယ်လို့ပြီးခဲ့တဲ့ဘက်ကလည်းထပ်သတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုက ICC အနေနဲ့အမေရိကန်ရဲ့ဥပဒေကိုတိုက်ခိုက်နေတယ်လို့စွပ်စွဲလိုက်ပါတယ်။အမေရိကန်နိုင်ငံသားတွေပေါ် ICC ရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်သူတွေကိုအမေရိကန်ဗီဇာပိတ်ပင်မယ်လို့နိုင်ငံရဲ့ဝန်ကြီးပွန်ပီယိုကကြေညာခဲ့ပြီး ICC အနေနဲ့အခုလုပ်နေတဲ့လမ်းကြောင်းကိုရှက်ရင်ရမရလို့ရှိရင်တော့နောက်ထပ်ပိတ်ဆို့ရည်ရွယ်မှုတွေထပ်ခံရမယ်လို့ချိန်ချောက်ခဲ့ပါတယ်။အခုလိုအမေရိကန်လုပ်ရကြောင်းနိုင်ငံတကာတရားမျှတမှုပေါ်ဆောင်ရေးပေါ်ထိခိုက်စေနိုင်တယ်လို့ဆိုရမှုတွေရှိနေပါတယ်။ကမ္ဘာပေါ်ကနိုင်ငံတချို့မှာအနာရှင်ဆန်ဆန်ပြည်သူတွေပေါ်ထိမနိုင်သေးမြလူခွင့်ချိုးဖောက်နေတာကိုနောက်ဆုံးလုံနိုင်တဲ့ဒီနိုင်ငံတကာလုပ်ငန်းစဉ်အားနည်းသွားမှာကိုဆိုရနေကြတာပါ။ဒါပေမဲ့တချို့နိုင်ငံတွေအတွက်တော့ ICC ကိုဆန့်ကျင်ဖို့တော်အားပူဖြစ်စေနိုင်ပြီးအခုလိုအမေရိကန်ကချိန်ချောက်တဲ့တနေ့ထဲမှာပဲမလေးရှားနိုင်ငံကလည်းမွတ်စလင်လူထုရဲ့ဖိအားကြောင့် ICC ဝင်ဖို့အရင်ပြင်ဆင်ခဲ့တာကိုနောက်ပြန်ဆုတ်လိုက်ပြီလို့ကြေညာလိုက်ပါတယ်ခင်ဗျာ။
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မကြာခင်စတင်တော့မယ်မြန်မာတရံကြံပွဲတော်အတွက်အမေရိကန်ပြည်ထောင်စုကဆူတောင်းတဝန်လွှာပေးပို့လိုက်ပါတယ်။ April 17ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အမေရိကန်နိုင်ငံကြီးဌာနပေးပို့တဲ့တဝန်လွှာထဲမှာဒီကြံပွဲတော်ဟာမြန်မာပြည်သူလူထုအတွက်ပျော်ရွှင်နှစ်လို့ပဲကောင်းတဲ့အားလိုက်ရဲ့ဖြစ်စေကြောင်းဆုမွန်ကောင်းတောင်းပေးထားပါတယ်။လူတိုင်းပါဝင်ဆင်နွှဲကြမယ်ဒီကြံပွဲတော်ဟာမြန်မာတို့ရဲ့အစဉ်အလာကျေဝှမှုနဲ့အလှပတွေကိုနှစ်ဆင်သတိရစေတဲ့အချိန်ဖြစ်တဲ့အပြင်ဒီလိုပျော်ရွှင်ပွဲကောင်းတဲ့ကာလဟာမြန်မာပြည်သူတွေမျှော်မှန်းနေတဲ့ငြိမ်းချမ်းရေးတည်ခံခွင့်လွှတ်ရေးတာတူညီမျှရေးတို့ကိုထင်ရပေါ်လွင်စေမဲ့အခွင့်ကကောင်းတစ်ခုဖြစ်ပါတယ်လို့လည်းဖော်ပြပါတယ်။မြန်မာနိုင်ငံသားအလုံးဖွံ့ဖြိုးကြွယ်ဝတဲ့နှစ်သက်အခါတည်းမြတ်ဖြစ်ပါစေလို့အမေရိကန်ပြည်ထောင်စုကဆန္ဒပြုရင်းပေါ်ရွေးနှွေးထွေးစွာနှုတ်ခွန်းဆက်တာပါတယ်လို့ဆုတောင်းပေးထားတာဖြစ်ပါတယ်။ဒီတဝန်တော်ကိုအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ် Morgan Ortega's ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။
မြန်မာနိုင်ငံလွှတ်တော်တွေကဖွဲ့စည်းပုံအခြေခံဥပဒေပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်ကြောင့်ဒီမိုကရေစီအခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းရှာယူပိုင်ခွင့်တွေအတွက်အခွင့်အလမ်းတစ်ခုဖြစ်တယ်လို့ပြည်တွင်းပြည်ပ NGO 20ကထောက်ခံလိုက်ပါတယ် HRW လူခွင့်ဆောင်ကြီးအဖွဲ့ ISF နေစည်းမချသတင်းတောင်များအဖွဲ့ Pan America နဲ့ Pan Myanmar စတဲ့လူခွင့်နဲ့သတင်းဆိုင်ရာ NGO ဖွဲ့တွေကဖွဲ့စည်းပုံပြည်ပြင်ပြောင်းလဲကော်မတီဖွဲ့ပြီးဖွဲ့စည်းပုံကိုပြန်လည်သုံးသပ်အဆိုပြုတာဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုတွေအထောက်အကူဖြစ်စေလိမ့်မယ်လို့ကြေညာလိုက်ပါတယ်ဒီ NGO ဆွေးရမှုတဲ့ဖွဲ့တွေအနေနဲ့မနေ့ကသတင်းထုတ်ပြန်ချက်ထုတ်ရမှာမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒီမိုကရေစီနိုင်ငံတစ်ခုမှလိုအပ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်တွေကာကွယ်ပေးထားတာမရှိဘူးလို့ထောက်ပြလိုက်ပါတယ်။အခုလိုလွတ်လပ်စွာထုတ်ဖော်ခွင့်ကိုကာကွယ်ပေးထားမှုမရှိတာကြောင့်နိုင်ငံတကာလူခွင့်ရေးစံရင်းစံညွန်းတွေနဲ့လည်းကန့်ညီမှုမရှိဘဲဖြစ်နေတယ်လို့ဒီဖွဲ့ကဆက်ထောက်ပြပါတယ်။အကျိုးဆက်အနေနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းနဲ့အစဉ်အတိုင်းကိုထိခိုက်စေနိုင်တာတွေဆက်ဖြစ်နိုင်ရမှာဥပမာအဖြစ်သတင်းတောက်တွေနဲ့လူခွင့်လှူရှားသူတွေကိုရေးယူဖြစ်ပေးရမှာသုံးတဲ့ဥပဒေတွေအများကြီးရှင်သန်နေတာဆက်တွေ့ရလိမ့်မယ်လို့ DNG တွေကထောက်ပြလိုက်ပါတယ်ခင်ဗျ။
မ နိုင်ငံတော်ဗီရာဆိုင်ရာယူပဗီရာပညာရပ်မှာထူးခြားတဲ့အောင်မြင်မှုဖြစ်နေအလင်းနဲ့တန်ပေါင်း90လောက်ရှိတဲ့အကွာအဝေးမှာရှိတဲ့ Black Hole လို့ခေါ်တဲ့တွင်းနယ်ကြီးရဲ့ဓာတ်ပုံကိုနိုင်ငံတကာသိပ္ပံပညာရှင်တွေပါဝင်တဲ့အဖွဲ့ကပထမဆုံးပြသနိုင်ပြီဖြစ်ပါတယ်။နိုင်ငံတကာမှန်ပြောင်းကွန်ရက်ကိုသုံးပြီးသုတေသနပညာရှင်ပေါင်း200ကျော်ပါဝင်တဲ့ Event Horizon Telescope စီမံကိန်းကနေ2012မှာစတင်ပြီး Black Hole ကိုဓာတ်ရိုက်လေ့လာဆန်းစစ်မှုတွေလုပ်ခဲ့တာပါ။ Washington, Brussels, San Diego, Shanghai, Taipei နဲ့ Tokyo တွေမှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့အရင်မှန်းဆကြည့်ခဲ့တဲ့ Black Hole ကိုအခုမြန်မာထင်တယ်ပြသခဲ့ကြတာဖြစ်ပါတယ်အများစိတ်ဝင်စားနေတဲ့ Black Hole ဆိုတာဘာပါလဲ American အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာဘရေတာတင်းကအခုလိုရှင်းပြပါတယ
်အလွန်တရာမှတိတ်ပြီးတဲ့နေရာတနေရာလို့သတ်မှတ်လို့ရပါတယ်တွင်းနဲ့ကြီးရဲ့တိတ်ပြီးစားဘလောက်များလဲဆိုလို့ရှိရင်ဘယ်အရာဝတ္ထုပဲဖြစ်ဖြစ်သူ့ပတ်ဝန်းကျင်ကိုဖြတ်သွားလို့ရှိရင်သူကတခါတည်းအတွင်းထဲကိုဆုတ်သွင်းလိုက်လိုက်အောင်ကိုသူကတိတ်ပြီးစားများပါတယ် Gravitational pull ပေါ့နော်ဆွဲအားအရန်များပါတယ်ပစ္စည်းဝတ္ထုတောင်မပြောနဲ့အလင်းရောင်တောင်မှသူ့ရှေ့ဖြတ်သွားလို့ရှိရင်အလင်းရောင်ပါဆုတ်ခံလိုက်ရပါတယ်အဲ့လောက်ထိကိုတိတ်တိဆများတဲ့နေရာကို Black Hole လို့ခေါ်ပါဒီ Einstein ဟောခဲ့တဲ့ဒီလိုနေရာမျိုးတွေရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့ပထမဦးဆုံးအချိန်ကိုတွေ့မြင်မြင်တွေ့ရခြင်းဖြစ်ပါတယ
်လန်ဒန်သိပ္ပံပြလိုက်က Roger Highfield ကတော့ဒီ Black Hole အရွယ်ဆဟာ Mercury Jupiter လမ်းလောက်ကြီးမားတယ်လို့ကမ္ဘာကနေမြင်ရတဲ့နေတဲ့တန်ပေါင်းများစွာကြီးမားတဲ့ဒုရှိပြီးတော့ဒီ Black Hole ကြီးတွေကိုနေစက်ကြဝဠာတိုင်းမှာတွေ့နိုင်တယ်လို့ပြောပါတယ
်အမေရိကန်နိုင်ငံမှာလှုပ်လှမဲ့တန်ကိုအများဆုံးခံစားနေရသူတွေဟာအသက်18နှစ်ကနေ24နှစ်အတွင်းတက္ကသိုလ်ပညာရေးမရခဲ့သူတွေဖြစ်တယ်လို့အစိုးရခန်းစားတစ်တခုမှဖော်ပြလိုက်ပါတယ်American Chase Brookings အဖွဲ့ကမကြာခင်ကပဲသူတည်တနာလုပ်ခဲ့ရမှာဒီရွယ်တက္ကသိုလ်ပညာမဲ့လူငယ်တွေအလုပ်လက်မဲ့နှုန်းက1900ခန့်တော့ရှိတယ်လို့ဆိုလိုက်ပါတယ်ဒါပေမဲ့နှိုင်းရှင်ချက်ရအားလုံးအတွက်ရေဘူးရအလုပ်လက်မဲ့နှုန်းကမတ်လထဲမှာ 3.8 ခန့်တော့ပဲရှိနေတယ်လို့ Brookings အဖွဲ့ကထောက်ပြလိုက်ပါတယ်ဒါအပြင်ဒီအသက်18နှစ်နဲ့24နှစ်အတွင်းကို21နှစ်ကနေပိုင်းပြီးအုပ်စုတစ်ခုခွဲကအလုပ်လက်မဲ့နှုန်းကိုနှိုင်းရှင်ချက်ရမှာအသက်18နှစ်ကနေ22နှစ်အတွင်းအထက်တန်းအောင်ပြည်သူနဲ့မောင်သေးသူတွေရဲ့အလုပ်လက်မဲ့နှုန်းက3900ခန့်တော့ရှိနေပါတယ်။ဒါ့အပြင်အသက်22နှစ်နဲ့24နှစ်အတွင်းအလားတူထက်တန်းအောင်ပြည်မောင်သေးသူတွေရဲ့အလုပ်လက်မဲ့နှုန်းကလည်း25ခန့်တော့ရှိနေပါတယ်။ဒီအစဉ်ကစားကိုပြုစုခဲ့တဲ့ Brookings အဖွဲ့က Martha Ross နဲ့ Natalie Holmes တို့ကစာတွေ့ရဆိုရင်တော့ဝင်ငွေဖူလုံရေးအလုပ်ရဖို့ကအထက်တန်းကျောင်းအောင်လို့ပြီးရင်တက်နိုင်တဲ့ကောလိပ်မှာဘွဲ့ရအောင်ယူနောက်တင့်တော်တဲ့အလုပ်တချို့ယူပြီးလို့ရှိရင်အလုပ်ရှာအောင်ပဲလို့ဆိုပါတယ်။ဒါ့ပေမဲ့ပုံမှန်မဖြစ်ပဲအထက်တန်းကျောင်းပြီးကောလိပ်ဆက်မတက်နိုင်သူတွေအလုပ်လက်မဲ့ဖြစ်နေတာငွေချေးမတက်နိုင်လို့တက္ကသိုလ်ဆက်မတက်နိုင်တာနဲ့တက္ကသိုလ်တက်နေရင်ကြာပန်းအလုပ်လုပ်နေရတာတွေအများကြီးရှိနေတယ်လို့ဒီစင်ကသားကထောက်ပြထားပါတယ်ခင်ဗျာ
။ AB လာစနေရတောက်ကြနေမနဲ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါ။အခုမနက်ခင်ဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေကတော့အရင်ဆုံး WikiLeaks website တည်ထောင်သူ Julian Assange ကိုဗြိတိန်ရဲတွေက Ecuador တန်ရုံထဲမှာဝင်ပြီးတော့ဖမ်းလိုက်ပြီးဆိုတဲ့အကြောင်းပြောပြမှာပါရှင်။internet ကနေလုံခြုံရေးဆိုင်ရာလျှို့ဝှက်ချက်တွေဖောက်ချတဲ့ WikiLeaks website တည်ထောင်သူ Julian Assange ကိုဗြိတိန်ရဲတွေမနေ့ကဖမ်းလိုက်ပါတယ်။ဗြိတိန်နိုင်ငံမှာရှိနေတဲ့ Ecuador တန်ရုံမှာ9နှစ်ကြာပုံအောင်နေခဲ့တဲ့ Mr. Assange ကို Ecuador နိုင်ငံကနိုင်ငံရေးခုလုံခွင့်ပြန်ရုပ်သိမ်းလိုက်ပြီးမှပဲအခုလိုဝင်ဖမ်းလိုက်တာပါ။သူ့ကိုဖမ်းလိုက်ပြီးတဲ့နောက်မှာပဲ American တရားရေးဌာနကလည်း computer ဖောက်ထွင်းမှုစွပ်ချက်နဲ့စွပ်ချက်ထုတ်လိုက်တဲ့အကြောင်းဒီ VOA သတင်းတောက် Jeff Gabster ရဲ့သတင်းဆောင်ပါကိုအခြေခံပြီးကိုဝင်းမင်းကစူးစီးတင်ပြထားပါလိမ့်ရှင်
။ဟုတ်ကဲ့ပါ။ Mr. Assange 2012ခုနှစ်ထဲကခိုးလုံလာခဲ့တဲ့လန်ဒန်ကဒီ Ecuador တန်ရုံတဲကိုဗြိတိန်ရဲတွေကဝန်ဖန်ခေါ်ထုတ်သွားခဲ့တာပါ။ Mr. Assange နေနဲ့လိမ့်ပိုင်းဆိုင်ရာစောင့်ကားမှုတရားစွဲချက်နဲ့ဆွေဒင်နိုင်ငံကိုပြန်ဖို့ခံရမှာစိုးရင်ပြီးအခုလိုခိုးလုံနေခဲ့တာပါ။ဒါပေမဲ့နောက်ပိုင်းမှာဆွေဒင်နိုင်ငံကဒီတရားစွဲချက်ကိုရုပ်သိမ်းပေးခဲ့ပေမဲ့အမေရိကန်ဆိုရရဲ့ထိတ်တန့်လျှို့ဝှက်သတင်းတွေ WikiLeaks Internet ဆာမင်နာမှာဖောက်ချခဲ့မှုအတွက်အခုလိုဗြိတိန်ကဖမ်းပြီးနောက်အမေရိကန်ကိုပြန်ပို့မှာစိုးရင်ချက်နဲ့ Ecuador တန်ရုံမှာဆက်အောင်နေခဲ့တာပါဒါပေမဲ့အခုတော့ Ecuador တမရလန်နေမိုရန်နိုက Mr. Assange ရဲ့ဆက်သီးမခံနိုင်တော့တဲ့လုပ်ရက်တွေကြောင့်နိုင်ငံရေးခိုလုံခွင့်ရုပ်သိမ်းလိုက်ရပြီလို့မနေ့ကပဲအခုလိုကြေညာလိုက်ပါတယ
် Que la conducta irrespetuosa y agresiva
ဒီနေ့ကျွန်တော်ကြေညာလိုက်ပါတယ်မစ္စတာဂျူလီယာအဆန်းရဲ့ရိုင်းဆိုင်တန်းတန်းတဲ့အပြုအမူတွေသူ့အဖွဲ့ရဲ့ရန်လိုချင်းချောက်တဲ့ကြေညာချက်တွေအီကွေဒေါ်နိုင်ငံအပေါ်စန့်ကျင်ခဲ့တာတွေနောက်ပြီးအထူးသဖြင့်တော့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ခဲ့တာတွေကြောင့်သူ့ကိုပေးထားတဲ့နိုင်ငံရေးခိုလုံခွင့်ကိုဆက်ပေးလို့မရတော့တဲ့အနေအထားကိုရောက်သွားခဲ့ပါပြီ အီကွေဒေါနိုင်ငံအချုပ်အချာအရ2012ခုနှစ်မှာမစ္စတာအာဆန့်ကိုအနှင်းထားတဲ့တန်တမာရေးခိုလွန်ခွင့်ကိုရက်စဲဖို့ဆုံးဖြတ်လိုက်ရပါပြီ
။သမရမိုရန်ဒိုအနေနဲ့ဒီသီးမခံနိုင်အောင်ဖြစ်ခဲ့တဲ့အချက်တွေကိုစီးပြီးဖော်ပြရမှာတန်ရုံထဲမှာလက်စစ်ပစ္စည်းတွေကိုခိုးတက်စင်တာကနေလုံခြုံရေးကင်မရာတွေကိုခိုးကာတာဆက်ဆံရေးရိမ်းပြတာနဲ့နောက်ဆုံးတန်ရုံလှုပ်ဝဲလုံခြုံရေးဖောင်တွေပါခိုးဖတ်တာအထိပါတယ်လို့ဆိုပါတယ်။ဒါအပြင်မစ္စတာအဆန့်စ်အနေနဲ့ဒီတန်ရုံထဲကနေဆက်ပြီးအရင်ကျူးလွန်ခဲ့တဲ့အင်တာနက်ကနေဖောက်ချတာတွေဆက်လုပ်ကာမကြာခင်ကပဲဖောက်ချခဲ့တဲ့ဗာတီကန်ကက်သလစ်ခရစ်စတန်ကျောင်းတော်သတင်းတွေမထုတ်ပြန်ခင်နဲ့ထုတ်ပြန်ပြီးဒီ WikiLeaks ကလုတ်ဖော်ကင်ဘက်တွေနဲ့တန်ယုံတဲမှာကိုတွေ့ခဲ့တယ်လို့သမရမိုရန်နိုကဆိုပါတယ်။ဒါပေမဲ့အခုလို့မစ္စတာဆန့်အဖမ်းခံရတာကသတင်းလက်ခွင့်ထုတ်ဖော်ခွင့်အတွက်ချိန်ချောက်မှုကြီးဖြစ်တယ်လို့သူ့ရှေ့နေဂျနီဖာရော်ဘင်ဆန်ကဒီထိန်တရားဝင်ရှေ့မှာမစ္စတာဆန့်လွတ်မြောက်ရေးအတွက်ဆန္ဒပြသူတွေကိုအခုလို့ပြောပြပါတယ
်။အခုဖြစ်ခဲ့တာကဥရောပနဲ့တကမ္ဘာလုံးကမီဒီယာအဖွဲ့တွေနဲ့သတင်းစာနယ်ဇင်းသမားတွေအားလုံးအတွက်အန္တရာယ်ကြီးတဲ့အနေအထားကိုရောက်သွားစေပါတယ်။ဒါကဘာကိုဆိုလိုတာလဲဆိုတော့ဘယ်သတင်းသမားမဆိုအမေရိကန်ကသတင်းမှန်တွေကိုဖွင့်ချတဲ့အတွက်အမေရိကန်မှာအရေးယူခံရဖို့နိုင်ငံတစ်ခုကနေအပုတ်ခံရနိုင်တယ်ဆိုတာပါပဲ။မစ္စတာအဆန့်ကိုရဲအချုပ်ခံထဲမှာကျွန်မသွားတွေ့တော့သူကသူ့ကိုအခုလိုမျိုးဆက်ပြီးတော့ထောက်ခံဆန္ဒပြနေကြတာတွေအတွက်အထူးကျေးဇူးတင်တယ်လို့ပြောလိုက်ပါတယ
်။ဒါအပြင် WikiLeaks Internet သတင်းစင် Editor ချုပ်Kristin Hrafnsenga
This is a dark day journalism as there are again presents
ဒီနေ့ကသတင်းလောကအတွက်မိုးမောင်ကြတဲ့နေ့နေ့ပါပဲခုနကဂျနီဖာပြောလိုပါပဲဒါကနောက်ထပ်ကြုံရနိုင်တဲ့နမူနာစဖြစ်တာလို့လေဒါကြောင့်ခုကလေးကဒီအဆိုးမဖြစ်အောင်တားဆီးပြဖို့လိုပါတယ်ဒါကြောင့်ဗြိတိန်ဆိုရအနေနဲ့သတင်းတောက်တယောက်ကိုသတင်းထုတ်ပြန်တာအတွက်အမေရိကမှာတရားသွားဆွဲခံရဖို့ပြန်ပို့တာမဖြစ်ရလေအောင်အသေးချာအပြည့်အဝကိုအာမခံချက်ပေးဖို့လိုပါတယ
်တကယ်တော့ Mr. Sanch ကို Equator တန်ယုံရဲ့ဖိတ်ကြားချက်နဲ့အရင်2012ခုနှစ်တုန်းကဖန်ဝရန်နဲ့ဗြိတိန်ရဲတွေကဝန်ဖန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
တော်တာရှင်များရှင်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်ထဲမှာပဲပြည်နိုင်ငံကိုတွားရောက်ခဲ့တယ်လို့နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာလေဒီလကုန်ပိုင်းမှာတွားရောက်ဖို့ရှိပါတယ်မြန်မာထိပ်တန်းခေါင်းဆောင်တွေတရုတ်နိုင်ငံကိုစစ်တိုက်ဆိုသလိုတွားနေကြတာဟာဆက်ဆံရေးတွေပုံမနီးကပ်လာတဲ့တက္ကနာတစ်ခုလို့ဆိုနိုင်ပါသလားမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံရဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးပြည်မြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါလိမ့်ရှင
်။ဒီလိုရတောက်ကြနေမနေ့ကအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။အခုတခါတော့မြမပြည်ကမွေးရပါချိန်မတန်တဲ့ကလေးတယောက်ရဲ့အကြစရာဘောလုံးကန်ကစားတဲ့အကြောင်းကိုပြောပြပေးမှာပါရှင်။မြမနိုင်ငံကဆယ်ကျော်သက်အရွယ်မတန်ဆွမ်းလူငယ်လေးတူကခြေထောက်တစ်ဖက်မတန်ပေမဲ့ကြိုးစားရင်ဘာမှဆိုဖြစ်နိုင်တယ်ဆိုတာကိုဘောလုံးကစားပြီးတော့သက်သေပြလိုက်ပါတယ်။ဘောလုံးကစားနေရရင်သူ့ကိုယ်သူပုံမှန်လူတယောက်လိုပဲခံစားစေရတယ်လို့လည်းသူကပြောပါတယ်။မွေးရပါခြေထောက်တစ်ဖက်မတန်တဲ့ကြားကဘောလုံးကစားခဲ့ပုံသူ့အကြိုက်ဆုံးအသင်းနဲ့အားကစားသမားစတာတွေအပြင်သူ့ဘဝရည်မှန်းချက်နဲ့ပတ်သက်လို့ AFP သတင်းဆောင်ပါကိုအခြေခံပြီးကိုရန်နိုင်ကပြောပြပေးထားပါတယ်ရှင်။
ရန်ကုန်မြို့ကအသက်16နှစ်အရွယ်ကိုကောင်းခန့်လဲဟာမွေးရပါခြေထောက်တစ်ဖက်သိမ်းပြီးတော့မတန်ဆွမ်းသူတူဖြစ်ပါတယ်ဒါမဲ့လည်းသူဟာကဘာဘဝတခြားလူငယ်လေးတွေလိုပဲဘောလုံးကိုအယူမှုဆွဲလမ်းတာကြောင့်ခြေထောက်တစ်ဖက်မတန်တဲ့ကြားကပဲဂျိုင်းနောက်ကိုအားပြူပြီးကျန်တဲ့ခြေထောက်တစ်ဖက်နဲ့ဘောလုံးကစားတာဖြစ်ပါတယ်အသက်9နှစ်မှာသူဦးလေးလုပ်ပေးခဲ့တဲ့တသားဂျိုင်းနောက်နဲ့ဘောလုံးစကစားဖြစ်ခဲ့တယ်လို့ကိုကောင်းခန့်လင်းကပြောပါတယ
်ဒါကျွန်တော်ဘောလုံးစကံကဟိုဟာကျွန်တော်ဦးလေးကတသားဂျိုင်းနောက်လေးလုပ်ပြီးအားနဲ့ကော်ဘောလုံးနဲ့လမ်းမှာကန်တော့
သူကဘယ်ချင်းနဲ့ဘောလုံးကိုကောင်းမွန်စွာထိန်းသိမ်းနိုင်တဲ့ဘင်းဘောလုံးအလိန်ခောက်တီးဘောလုံးအပေးပို့တွေကိုလည်းကျွမ်းကျင်စွာလုပ်နိုင်သလိုသူ့ရဲ့ကံကြက်တွေကလည်းအပါလာတဲ့အတွက်တခြားသူတွေလိုပဲဘောလုံးကိုကောင်းကောင်းကန်နိုင်သူတယောက်ဖြစ်ပါတယ်ဘောလုံးကစားနေရတဲ့အချိန်မှာသူ့ခြေထောက်မတန်တာကိုမေ့နေပြီးတော့သူ့ကိုယ်သူလည်းပုံမှန်လူကောင်းတယောက်လို့စိတ်ထဲမှာခံစားရတယ်လို့ ကိုကောင်းခန့်လင်းကပြောပါတယ
်အော်ဘလုံးကန်ဒီလိုချက်တော့မကောင်းနိုင်ပါဘူးမိခဏမိရပေါ့ခဏမိရအတိုင်းပဲသူကောင်းတယောက်လိုပဲကန်တယ
်အမေနဲ့ဂျိုင်းနောက်ကိုအားပြုပြီးတခြားသူတွေနဲ့အတူဝင်ကစားရတဲ့အတွက်မတော်ဆထိခိုက်ဒဏ်ရာရသွားမှာကိုစိုးရိမ်မိတယ်လို့သူ့ရဲ့တငယ်ချင်းမိုးဇဟန်ကတော့ပြောပါတယ
်သူအရာရောသူဦးသားနော်စိုးရိမ်နေသူချလောက်လေးတစ်ဖက်ကျိုးရမှာဒါသူဝနာပါဟိုတွားတားစီလို့မရလို့အားလုံးစက္ကန့်ဟိုင်းတာ
ဘလုံးကိုယူမှုဆွဲလန်းတာကြောင့်တစ်ခါတစ်ခါမှထမင်းမေးဟင်းမေးဖြစ်တဲ့ဒီကစားလေးရှိတယ်လို့သူ့ဖခင်ကပြောပါတယ်သူဘခင်ကတော့သူမျက်စိရှိမှာဒဏ်ရာရပြီးတခုခုဖြစ်သွားမှာကိုစိုးရိမ်တဲ့အတွက်ကိုကောင်းခန့်လင်ကစားတာကိုတခါမှသွားမကြည့်ဘူးလို့ပြောပါတယ
်။အခုဖြစ်သွားမှာဆိုလို့။နော်အဲ့ကွင်းသွားကြတော့လေတခါလေးမကြည့်ဘူး။သူကန်တော့လိုက်မကြည့်ဘူး။လိုက်မကြည့်ဆိုတာကကိုမျက်စိရှိမှာတခုခုဖြစ်သွားမှာဆိုလို့
။ဘာစလိုနာတိုက်စစ်မှုမက်ဆီနဲ့အင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းတွေကတော့ကောင်းမှသူအကြိုက်ဆုံးအသင်းနဲ့အကြိုက်ဆုံးကစားသမားတွေဖြစ်တယ်လို့ကိုကောင်းခန့်လင်ကပြောပါတယ
်။အကြိုက်ဆုံးကစားသမားအကြိုက်ဆုံးအသင်းကမန်ယူတင်ပေါ့။ကစားသမားတော့မက်ဆီအစီအစဉ်ပါကြိုက်လဲဆိုသူလည်းပဲတန်နော်လည်းပဲတန်ဟိုအားရင်ဟိုဖီးကြည့်လေးချင်းပြတယ်ဟိုမက္ကီကန်တဲ့အတိုင်းပါ
2014ခုနှစ်ကကောက်ယူခဲ့တဲ့စစ်တမ်းရတော့မြန်မာနိုင်ငံမှာလူအယောက်50မှာတယောက်လောက်ကမတန်ဆန်းသူတွေဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့အတော်များများကတော့ကိုကောင်းခန့်လင်းလို့မဟုတ်ပဲတိုင်းသားနယ်သက်ဒေသတွေမှာမြေမြုံပိုင်းထိမှန်တာကြောင့်ဖြစ်ပါတယ်မြန်မာနိုင်ငံကမတန်ဆန်းတဲ့သူတွေဟာခွဲခြားဆက်ဆံရာတွေကိုခံရလေရှိပြီးတော့လူအတော်များများကလည်းမတန်ဆွမ်းတဲ့သူတွေအနေနဲ့အလုံးမလုံနိုင်ကြဘူးလို့ထင်နေကြတဲ့အတွက်မတန်ဆွမ်းတဲ့သူ85ရာခိုင်နှုန်းလောက်ကအလုံးလက်မဲ့တွေဖြစ်ကြတယ်လို့လူနည်းစုဝန်ကြီးရဲ့အခွင့်အရေးကိုလှုပ်ဆောင်ပေးနေတဲ့ရွှေမင်းသားဖောင်ဒေးရှင်းကမတင်းတင်းထက်ကပြောပါတယ်။ဒါမဲ့လည်းသူ့ဘဝရဲ့အဓိကရည်မှန်းချက်နဲ့ပတ်သက်ပြီးတော့ကုကောင်းခန့်လင်းကအခုလိုပြောပါတယ
်။ဟိုကျွန်တော်ဂျန်ရောင်းနဲ့ဘုံကန်ရတဲ့အတွက်ဟိုကြီးလာရင်ဘယ်တင်းဘွဲမှာလည်းမဟုတ်ဘူးလေအဲကြောင့်ပညာရေးကိုဦးစားပေးရမှာမဟုတ်ဘောလုံးအပြော့သဘောလာဘူးဟုတ်ဟိုကျွန်တော်ဆက်မွေးအင်ဂျင်နီယာဖြစ်နေ
အင်ဂျင်နီယာတယောက်ဖြစ်လာဖို့ကသူ့ဘဝရဲ့အဓိကရည်မှန်းချက်ဖြစ်ပြီးတော့အဲ့ဒီအတွက်လည်းချောင်းမှာပညာကိုစူးစမ်းတင်ယူနေသလိုတစ်ချိန်ချင်းမှာလည်းဘောလုံးနှိပြတယောက်ဖြစ်လာဖို့ရည်မှန်းထားတယ်လို့ကိုကောင်းခန့်လင်းကပြောပါတယ်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုတော့ထိုင်းကမြန်မာအလုပ်သမားတွေရဲ့အားလက်ရဲ့အတွင်းထိုင်းအာဏာပိုင်တွေကအခမဲ့ပြည်ပြန်ဝင်ခွင့်ပေးထားတဲ့အကြောင်းကိုပြောပြပါမှာပါရှင်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေအခရက်မှာအင်ဂျန်ဖို့အခမဲ့ပြည်ပြန်ဝင်ခွင့်ဗီဇာကိုထိုင်းနိုင်ငံကထုတ်ပေးထားပေမဲ့တတ်မှတ်ထားတဲ့ဧပြီလ30ရက်နေ့နောက်ဆုံးထားပြီးပြန်မလာနိုင်သူတွေကိုတော့ဒဏ်ချင်းငွေပေးဆောင်မှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။အခမဲ့ပြည်ပြန်ဝင်ခွင့်ဗီဇာတွေကိုဧပြီလ5ရက်ကစတင်ထုတ်ပေးနေပြီးထိုင်းနိုင်ငံအတွင်းနောက်ဆုံးပြန်ဝင်ရမယ့်ရက်ကတော့ဧပြီလ30ရက်ဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မဟာသဗျံကာလအတွင်းထိုင်းနိုင်ငံကရွှေ့ပြောင်းလုပ်သမားတွေနေရာပြောင်းတဲ့အခါမှာဧပြီလ5ရက်နေ့ကနေ30ရက်နေ့အတွင်းအဝင်ထွက်လုပ်မယ်ဆိုရင်ဗီဇာအဝင်ထွက်3ကြိမ်ဖြစ်တဲ့ထိုင်းဘက်ငွေတစ်ထောင်ပေးကြရမလို့ပဲအခမဲ့ခွင့်ပြုပေးထားတာကြောင့်ငွေကြေးကုန်ကြကြရမလို့ပဲတရားဝင်ပြန်လာလို့ရတာပါဒီအတွက်ဧပြီလ5ရက်နေ့ကစပြီးနေရာပြောင်းမြန်မာတွေဟာနေဆက်တရားဝင်ဂိတ်ပေါက်တွေကတော့တရားမဝင်ဆက်လေဂိတ်တွေကပါပြန်ကြတာလူရည်သိမ်းကျော်ရှိသွားပြီဖြစ်ပါတယ်ဒါပေမဲ့နေရပြန်သူတွေကိုဧပြီလ30ရက်နေ့နောက်ဆုံးထားပြီးပြန်ဝင်လာဖို့ထိုင်းအစိုးရကကြေညာချက်ထုတ်ပြန်ထားပြီးပြန်မလာရင်တော့ဒဏ်ကြေးဆောင်ရမှာဖြစ်တဲ့အကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်။ဧပြီလ5ရက်နေ့ကနေ30ရက်အတွင်းမှာ25ရက်ကြာမှရှိတယ်။ဧပြီလ30ရက်မှာထိုင်းနိုင်ငံရဲ့အေရီယာတွေကိုပြန်ရောက်အောင်မယ်။တကယ်လို့ထိုင်းနိုင်ငံအေရီယာတွေကိုပြန်မရောက်ရင်မေလ10ရက်နေ့ကနေမေလ31ရက်နေ့ထိထိုင်းပတ်ငွေ2000တန်ရတယ်ပြန်လာလို့ရသေးတယ်လားတန်ငွေပန်း2000အဲသို့တော်လဲ6လပိုင်းတည့်ရနေ့ဖြစ်တဲ့ကျော်လာတည့်ရနေ့ရဲ့နောက်ပိုင်းမှာပြန်လာတဲ့ရွှေပြောင်းအလုပ်သမားတွေကတော့ဤလိုရဲ့ဆိုင်ဆိုင်တန်းတွေအားလုံးတက်တန်းကုန်ဆုံးသွားမှာဖြစ်တယ်ပေသွားမှာဖြစ်တယ်ထိုင်းနိုင်ငံကိုတကယ်လို့ပြန်လာခြင်းဆိုင်ဆိုင်တန်းကို MO စနစ်နဲ့ပြန်လာပြီးအစ်စ်ပြန်လုပ်ပြီးလာအခြေညာလိုက်ပြီ
းထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းအလုပ်သမား3သန်းမကရှိနေပြီးတရားဝင်အထောက်အထားလုပ်ထားတဲ့သူတွေကတန်းလောက်ပဲရှိပါတယ်ဒီအတွက်ထိုင်းအစိုးရကတရားဝင်အထောက်အထားမပြည့်စုံတဲ့ရွှေပြောင်းလူသမားတွေကိုအထောက်အထားပြန်လုပ်နိုင်ဖို့အတွက်နှိုးဆော်ထားပြီးအလုပ်သမားတွေနေရပြန်တဲ့အခါမှာနိုင်ငံကူးလက်မှတ်တွေအထောက်အထားတွေလုပ်ဖို့အတွက်မှတ်ပုံတင်နေအင်တာစုစရာတွေလုပ်လာခဲ့ဖို့လှုပ်ရှင်တွေကလည်းနှိုးဆော်ထားပါတယ်ထိုင်းကိုရောက်လာနေကြတဲ့မြန်မာအလုပ်သမားအတော်များများဟာ10စုနဲ့2ခုကျော်လောက်ရှိနေပြီး တချို့ကတော့မြန်မာနိုင်ငံသားဆိုတဲ့အထောက်ထားတွေမရှိကြတာကြောင့်နေရပြန်တဲ့အခါမှာလည်းအထောက်ထားလုပ်ဖို့ကလွယ်လွယ်ကူကူလုပ်မရပဲစံကြမှုတွေကြုံရလို့ရှိပါတယ်ရှင်။
မအေးအေးမှာပြောပြသွားတာပါရှင်။အခုတော့ဘွေရွေတေးချစ်ပြည်တဲ့အတွက်တကြံတေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးဖို့အချက်လက်ကြလာပါပြီ။ဒီကနေ့မနက်မှာတော့တေးသန့်ရှင်အစိုးရဇော်ဝမ်းရဲ့ညှင်းသွက်သွက်လေးပြေဆိုတဲ့တခြင်းကိုဖွင့်ပေးမှာပါ။နားဆင်ကြရအောင်ပါရှင်။ ဆိုတော့ဇော်ဝမ်းရဲ့ညှင်းသွက်သွက်လေးပြေဆိုတဲ့တကြံတေးကိုနှိမ့်ချကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့ပညာရေးဆိုင်ရာသတင်းတော်တစ်ပုဒ်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ9:00 နာရီအထိလိုင်းဒိုမီတာ 32 40 48 အပြင်ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00နာရီကနေ9:00နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုတော့လိုင်းဒို 71 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကနေတောက်ကြမြန်မာပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလမ်းမီတာ190ပြင် VO ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းအစီအစဉ်တွေနဲ့အရင်ဆုံးနိုင်ငံတကာပညာရေးနဲ့ဆိုင်တဲ့သတင်းစာတစ်ပုဒ်ကိုနှာစင်ကြရဖို့ရှိသလိုမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍမှာတော
့ရုပ်ရောက်ကနေပြီးတော့ရုပ်တောင်နှံ့လိုက်တာနဲ့ဒုတိယအဆုလက်ပြုနဲ့ပြေးလွှားကြမယ်ဆိုရင်ပြောင်းပြောင်းနဲ့နီးနီးတာကိုမနက်တွေပေါ်ပြုတ်ကြတာတို့
ဒီလိုအတွင်းကျမရေးဆိုင်ရာဆောင်ရန်ရှောင်ရန်တွေအကြောင်းရန်ကုန်အရေးပေါ်ဌာနကဒေါက်တာမော်မော်ဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါရှင်။နောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရပါမယ်။အခုပညာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။ကမ္ဘာတဝန်းလုံးမှရှိနေတဲ့အသက်3နှစ်ကနေ6နှစ်ကြားကလေးရေအတွက်တဝက်ကျော်ဖြစ်တဲ့ကလေး183တန်းဟာမူကြိုးချောင်းတက်ခွင့်မရကြတဲ့အတွက်အစပြုကောင်းတဲ့ဘဝမျိုးတွေမရကြဘူးလို့အစိုးရခန်းစာတစ်တဆောင်ကဖော်ပြလိုက်ပါတယ်။မူလာတန်းပညာရေးခန္ဓာနဲ့ပတ်သက်လို့အစိုးရခန်းစာပြုစုခဲ့တဲ့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF က The World Ready to LearnPrioritization Quality Early Childhood Education ဆိုတဲ့အစီရင်ခံစာတစ်စောင်ကိုပထမဆုံးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဂျနီဗာကနေပြီးတော့ research line ပေးပို့ထားတဲ့သတင်းဆောင်ပါကိုနန်းလောင်ကဆက်ပြီးပြောပြမှာပါရှင်
။လူတယောက်ရဲ့အနာဂတ်အတွက်မူလာဒန်ပညာရေးဟာအမှန်တကယ်အရေးပါတာကိုလေ့လာမှုတွေကတွေ့လိုက်ရပါတယ်။မူလာဒန်ပညာရေးသင်ကြားခွင့်ရခဲ့တဲ့ကလေးတွေဟာအောင်မြင်တဲ့အနာဂတ်အတွက်အလွန်အရေးကြီးတဲ့အရည်အသွေးတွေကြိုတင်ပိုင်ဆိုင်ထားကြတာကိုလည်းလေ့လာမှုမှာတွေ့ရပါတယ်။အုံနောက်ဖွံ့ဖြိုးဖို့အတွက်သမဂ္ဂမှန်ကန်တဲ့ပညာရေးလမ်းကြောင်းပေါ်ရောက်ရှိရေးအတွက်မူလာဒန်ပညာရေးကအလွန်အရေးပါပါတယ်။မူလာဒန်ပညာရေးသင်ကြားခွင့်ရခဲ့တဲ့ကလေးတွေဟာအခြားကလေးတွေထက်ဉာဏ်ရည်နှစ်ဆဖွံ့ဖြိုးပုံရပြီးအလဲတန်းတက်တဲ့အခါမှာလဲစားလိုက်နိုင်ကြတယ်လို့အစိုးရခန်းစာရေးသားပြုစုလို့ဖြစ်တဲ့ Evelina Borisova က VOA ကိုအခုလိုပြောပါတယ်။
They're much more likely to not drop out in the early grades of school to complete
primary education on time. မူလာဒန်ကိုလည်းစောင့်အောင်တက်လို့ရှိပါတယ်။ပညာသင်ကြားရေးနဲ့ပတ်သက်ပြီးတော့ဒီကမ္ဘာလုံးအကျပ်တွေနဲ့ရင်ဆိုင်နေရတာပါ။ဒီလိုကာလမျိုးမှာမူလာဒန်ပညာသင်ကြားခွင့်ရခဲ့တဲ့ကလေးတွေနေနဲ့စာပေနဲ့ကဏ္ဍသင်ချာပညာရပ်တွေကိုလည်းကောင်းကောင်းသင်ယူလေ့လာနိုင်စွမ်းရှိအောင်ရပါတယ်။ဒီပညာရပ်တွေကအရွယ်ရောက်လာတဲ့အချိန်မှာအောင်မြင်မှုရဖို့အတွက်လည်းအရေးပါတဲ့ပညာရပ်တွေဖြစ်ပါတယ်
။ CNN ပါတဲ့တိုင်းပြည်တွေမှာရင်ဆိုင်နေရတဲ့အခြေအနေတွေကိုဒီအစီအစဉ်ခါစားကထင်ဟဆေးပါတယ်။ချမ်းသာတဲ့တိုင်းပြည်တွေကကလေး9ဦးမှ4ဦးတို့ကမူလာဒန်ကြောင့်တက်ခွင့်ရပါမယ်။ဆင်းရဲတဲ့နိုင်ငံတွေမှာတော့ကလေး9ဦးမှ2ဦးလောက်ကတည်းကအခွင့်အရေးရှိကြပါတယ်
။ All of the kind of sub-regions within Africa.
ညနေပတ်သက်လို့နောက်ကျရင်နေတဲ့အာဖရိကတိုက်နိုင်ငံတွေမှာကူညီထောက်ပံ့မှုတွေလိုအပ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တခုခုလုပ်ဖို့အချိန်ရောက်လာပါပြီ။အဲ့ဒီဒေသတွေမှာပညာသင်ကြားရေးနဲ့ပတ်သက်လို့ရုန်းကန်နေရတဲ့အတွက်ပညာရေးနဲ့ဆိုင်တဲ့ရလဒ်တွေကြဲကြဲပြန့်ပြန့်ထွက်မလာတာကလည်းအံ့ဩစရာတော့မရှိပါဘူး။မူလာဒန်ပညာရေးစနစ်မှာယင်းနှိမ့်နေတာဟာတကယ့်ကိုအကျိုးမြတ်များစေတဲ့ကိစ္စဖြစ်ပါတယ်
။လွန်ခဲ့တဲ့15နှစ်လောက်ကစပြီးတော့မူလာဒန်ပညာရေးခန္ဓာနဲ့ပတ်သက်လို့ကမ္ဘာဒေသအသီးသီးမှာတိုးတက်မှုတွေရှိခဲ့တာကိုလည်းအစိုးရခန္ဓာကဖော်ပြထားပါတယ်။တောင်အာရှမှာအတော်လေးတိုးတက်လာပေမဲ့အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေမှာတော့တိုးတက်မှုတွေနှွေးကွေနေပါတယ်။မူလာဒန်ပညာရေးခန္ဓာမှာအကောင်းဆုံးအောင်မြင်မှုရလာတာကတော့လက်တင်အမေရိက၊ကရေဘီယံပင်လယ်ကွင်းနဲ့အရှေ့အလယ်ပိုင်းဥရောပတိုက်နိုင်ငံတွေမှာဖြစ်ပြီးအခမဲ့ပညာရေးစနစ်ဖက်ကိုဦးတည်လုပ်ကိုင်လာကြတာဖြစ်ပါတယ်။အရေးအသွေးပြည့်ဝတဲ့မူလာဒန်ပညာရေးမှာအ ਨੇ ဆုံးတစ်နှစ်တော့အခမဲ့ခွင့်ပြုဖို့အစိုးရအဖွဲ့တွေကို UNICEF ကတိုက်တွန်းနေပါတယ်။အစိုးရရဲ့အနေနဲ့ပညာရေးအသုံးစီထဲကဆယ်ရာခိုင်နှုန်းကိုမူလာဒန်ပညာရေးမှာသုံးဆဖို့လည်းတိုက်တွန်းထားပါတယ်။ဒီလိုရင်းနှီးမြှုပ်နှံလိုက်ခြင်းအပြင်ကမ္ဘာစီးပွားရေးဈေးကွက်မှာအောင်မြင်စွာရှင်ပြိုင်နိုင်မဲ့အနာဂတ်လှုပ်ရှားအင်အားတွေမွေးထုတ်ပေးနိုင်လိမ့်မယ်လို့လည်း UNICEF ကပြောပါတယ်။
နန်းလောင်ပြပြသွားခဲ့တာပါရှင်အခုတော့ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်ဒီကနေ့တင်ပြမယ် Idiom အသုံးက hit below the belt.
ဖြစ်ပါလေ။ဆာလုံးပေါင်းက HIT hit ကရိုက်တာ၊ထိတာ၊ထိုးတာ BELOW below ကအောက်ဖက် THE the BELT belt ကကပဆိုတော့စကွိုက်ထုံရဲ့တိုက်ရိုက်ဒီပဲကကပအောက်ပိုင်းကိုထိုးတာပေါ့ဒီတော့ကလက်ဝေဘွဲကနေဆင်းသက်လာတယ်လို့ရှင်းပြပါစီလက်ဝေဘွဲစီမင်းတွေအရလက်ဝေထိုးသူတွေဟာလူကိုအန္တရာယ်ဖြစ်စေမဲ့ခန္ဓာကိုယ်အစိတ်ပိုင်းတချို့ကိုထိုးဝင်မရှိကြပါဘူးအထူးသဖြင့်ခါအောက်ပိုင်းဝန်းပိုက်နေရာကိုပေါ့အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါလေနေ့စဉ် ATM အသုံးမှလည်းဒီသဘောတိုင်းပါပဲ hit below the belt အသုံးဟာလူတို့လိုက်နာဆောင်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နီးနေလူတူအပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတူကိုထိခိုက်နေနာအောင်လုပ်ရမှာစီးမဆောက်တာမျိုးလို့လည်းဆိုနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George လို့ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault She was not well, so it's not fair to put the blame on her.
Larry ga apit a lon ha Jane chang lu pong cha da de ge ma lut tin ne apyu mu ba be. Jane ga ni ma kaung phit ni le do tu bo a lon pong cha da do ma tia bu bo lu de bi ya ba de. U ma go naw ta khaw na sin chi cha ya aw.
Larry hit below the belt when he said it was all Jane's fault.She was not well, so it's not fair to put the blame on her.
လူတူပေါ်မတရားနည်းနဲ့အနိုင်ယူတယ်ဆိုရင် ATM အသုံးရဘယ်လိုပြောမလဲ?
Hit below the belt.
သူပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါလေ
။ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။အခုကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။တကြံတွင်းမှာရင်တိုက်မှုထိခိုက်ဒဏ်ရာရမှုတွေနဲ့ဆေးရုံအရေးပေါ်ဌာနကိုရောက်လာတဲ့အရေးပေါ်လူနာအများဆုံးဖြစ်တဲ့အကြောင်းအရေးပေါ်ဌာနကစီဝင်တန်းတွေကပြောပါတယ်။ဒါကြောင့်ဒီနှစ်မှာအရင်နှစ်တွေထက်အရေးပေါ်ဌာနကိုမတော်တဆမှုနဲ့ရောက်လာသူဦးရေလျှော့ချနိုင်ဖို့စောင့်ရန်ရှောင်ရန်တွေအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက်ခဒေါက်တာမမော်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါလေရှင
်ဟုတ်ကဲ့ရေးပေါ်ဖြစ်မှုဆရာဝန်ကြီးနဲ့ပါမောက်ခဒေါက်တာမမော်ဦးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာမချာခင်တကြံကြတော့မယ်ဆိုတော့ဒီတစ်နှစ်မှာအပြောဆုံးနဲ့ဖြစ်အောင်တည်တည်ထိခိုက်တဲ့ရမှုတွေနဲ့နည်းအောင်ဆရာရင်မနှစ်ကဆရာတို့ဒီအရေးပေါ်ဌာနမှာတွေ့ကြုံရတဲ့အတွေ့အကြုံတွေပေါ်မူတည်ပြီးတော့အကောင်းဆုံးဆရာကြီးဘယ်လိုအကြံပေးချင်လဲ
ကျွန်တော်တို့ရေးပေါ်ဌာနကိုမြစ်ကရန်ရောက်ဖြစ်တဲ့သိခိုက်ကြရတဲ့ကြောင့်ဟောက်တဲ့ဒုနာရီရတော့မြစ်စင်တိုင်းဆိုကြလို့ပဲညာနေတဲ့အခြေအနေမှရှိရပါလားမြစ်ကဆိုရင်လည်းလူ400မိဘလာရောက်တဲ့နေရာသိခိုက်ကြရတဲ့လူအများစုကရင်တိုက်မှုကြောင့်ညာဆုံးနေတော့ပုံနှစ်ပုံလောက်လာရောက်တဲ့လူတွေကရင်တိုက်မှုကြောင့်ဖြစ်ပြီးတော့အဲဒီပွားမှုကြောင့်လာတဲ့လူတွေကတော့ပုံမှန်တစ်ပုံလောက်ရှိပြီးရန်ရဲကရန်ကြီးတယ်ဒီဒီကံပြောတာဒီနိုင်မှုတွေကဒီပုံမှုအားလုံးကြည့်ရရင်ဒီလိုတော့တူတူရှိစေရတဲ့နှုန်းတော့လည်းဒီရေးတေကမွေးစုကတော့စားရတဲ့အားတွေနဲ့သူကဆက်စပ်မှုရှိနေတယ်လို့ရှိတယ်။အဲ့တော့ဒီကြိုးရင်တော့ဒီကတည်းကလည်းအသက်အရွယ်ဖြစ်နိုင်တဲ့အခြေအနေအားလုံးကိုဆက်ချဖို့ကတော့ဒီကတည်းကတော့စားမှုလျှော့ချရမယ်။ဒီကလည်းဒီကနေ့လိုက်လာရတယ်။သမတ်ထားတဲ့အကြံမန်တက်ဒီအကြံပြုလုပ်တဲ့နေရာတွေရဲ့စီးနေစီးကနေကိုလိုက်လာမယ်ဆိုရင်တော့ဒီတိကျတဲ့အရာရှိမှုတွေနည်းနည်းညွှန်နေပါမှာဖြစ်ပါ
တယ်။ဟုတ်ကဲ့ဆရာကြီး။ဒီနှစ်ကြောင်းလဲနေတဲ့အနေထားရှိလားဆရာကြီးအခုရင်တိုက်တာနဲ့ရန်ဖြစ်တာနဲ့ပတ်သက်ပြီးတော့လေ
ဒီနှစ်ကနေမတူတဲ့အချက်တစ်ချက်ကဒီနှစ်ကတော့ပြန်ရက်ကရေဝါလူဆေးရပိတ်တာမဟုတ်တော့ပဲနဲ့နားရပိတ်တဲ့အခြေအနေရောက်သွားတာပေါ့နော်အဲ့လိုအခြေအနေဒီရန်ကုန်မှာရှိနေတဲ့မြို့ကြီးတွေမှာရှိနေတဲ့ဒီလိုဆိုများများသူတို့ရဲ့ခံကြောင်းသွားပြီးတော့အများစုကမြို့ပြင်ဒီမှာခီးဝဲတွေထွက်ပြီးတော့ပန်းချီတဲ့အခြေအနေမျိုးတွေကိုကျွန်တော်ကလုံးဝစက်မှန်းလာတာပေါ့အဲ့လိုအခြေအနေမျိုးကတော့ရင်တိုက်မှုတွေနေနေကရေဒီယိုခီးထွက်ပြီးတော့ပန်းချီကြမယ်ဒီတော့ဘွေးရှင်တွေတော်မယ်လို့ဒီထွက်တယ်ကျွန်တော်ကဒီပေးချင်တာပေါ့နော်ဘာဖြစ်လဲဆိုတော့ရေဒီယိုတော်မယ်ဆိုရင်ဒီကဘီရဲ့ဝေဒီလမ်းကိုပုံချရတယ်သူပြင်းရန်ကုန်မြို့ရဲ့ဝေဒီလမ်းကိုပုံချမယ်ဒီလိုအချိန်မြင့်တဲ့စိုးရိမ်တာတကူကတော့ဝေဒီလမ်းမှာရင်အန်ရေပို့ပြီးတော့ဖြစ်လာမှာကိုကျွန်တော်ကကြောက်တယ်ဒါကြောင့်မလို့ဝေဒီလမ်းမှာတော်မယ်ဆိုရင်ဝေဒီလမ်းရဲ့ရေစီကန်းကိုလိုက်လာဖို့လို့ဆိုတော့သူတပြေတော့အရင်ကဝေဒီလမ်းမောင်းနေတဲ့လူတွေကဒီရက်ပြေစားတဲ့အသိစိုးရိမ်တာဆောင်းလို့က မရှိဘဲနဲ့မောင်းနေကြတော့မှဒီလားတဏှေကြီးတွေလည်းခုဖြစ်နေတယ်။တကယ်တော့ကျန်နေတော့မျိုးပြောပါပြီးတော့တကြီးဝဲဟူခွက်ကြတဲ့ခါမှလည်းပဲဝေးပြလိုက်ပုံမှာကောင်းမောင်းတဲ့ခါမှရက်ဒေသနဲ့မွေးစုကတုံ့ပြန်မှုဘုံကမပြုတ်လို့ကိုယ်ထိုက်တွင်းနေတယ်။ဒီတပ်ရရဌာနတွေကလည်းရက်တပ်ဖွဲ့ရောဒီဝေးကြီးလိုင်းရဲ့အထောက်အပံ့တွေဝင်နေတယ်။ဒီနေ့ဆိုရင်တိကျဖို့အတွက်မီဒီယာမှာရှင်းပြပြရတယ်ရှိသူပါလေပြီးတော့ဒီနေ့ချက်ကန်မှုတွေဒါကိုစစ်ဆေးပြီးမှဒီလိုမျိုးတောင်းပြရစရာမျိုးဘာလို့လဲဆိုတော့ပိုကိညာလိုမျိုးအက်ဂိုမီတာနဲ့ရက်ဒေတာတော့သာရခြင်းရှိရှိစစ်ဆေးပြီးမှဒီကောင်ဝေးရမ်းပေါ်မှာမောင်းလို့ပြင်းနေဆိုတာမျိုးခဏလေးစိတ်ကနေကိုထုတ်လာတာအကျိုးဆုံးရမှာပေါ့
ဟုတ်ကဲ့ဆရာကြီးအခုတို့ဒီဝေးကြီးလမ်းပေါ်မှာအန်ဒီရဲ့ပုံများလာတဲ့အတွက်တခြားသတိပြုသနာရှိသေးလား
ဝေးကြီးလမ်းပေါ်ကတော့ဟိုင်ဝေးလမ်းမှာသတ်မှတ်ထားတဲ့အချိန်လုံးပေါ့နော်အနာယူကီလိုမီတာတရတဲ့တော်ပြီးတော့မောင်းနေလို့မရှိဘူးဒါတော့သိသိကြားလိုက်တာပေါ့လို့ကမင်းရဲ့နေကြကိုယ်ကောင်နဲ့တောင်ကျောတွေကိုပေါက်တာဒီလိုရှင်ပြီးတော့တက်မှတ်ထားတဲ့အချိန်လုံးတွေမောင်းနေလို့ရခုနရက်တွေတော့မတော်စားဘူးလေဒါဒီဝေးကြီးလမ်းပေါ်မှာဒီကြံလေးကိုဖြစ်လာနေတာတခုရှိတယ်ဘိုးတို့ဆိုင်ကြီးတွေရွာတွေကနေပြီးတော့ထုံးလာကြီးတွေဒါတွေကစီကဲမဲ့ပြီးတော့တက်မောင်းတာမျိုးလည်းရှိနေတာပေါ့ဒါဒီလိုလေတကယ်ကြာကြီးတက်မောင်းနေမှုလို့ပဲအဲ့ဒီပုံမှန်လည်းရှင်စီကံအတွက်နိုင်တာပေါ့တော့ဝေးကြီးလမ်းပေါ်ရောက်ရင်ရင်ကောင်းတစ်ဖက်ကိုတတ်ဖို့အတွက်ငြိမ်းတည်သေးရှိရမှာနော်အကူရနေရာဒီမှာအရှင်ချုပ်ဘူးဒီပဲဆိုင်ဖို့တွေရှိတဲ့နေရာတိုင်းရိသားပြီးတော့မောင်းနေဘူးဒီကိလမှာတတိယဆိုင်ဖို့တွေကအများကြီးရှိတယ်အခုအများကြီးနေရာတွေနိုင်ချောရင်ချောရဲတခါကြည့်ရင်ကျင်းတယ်နောက်လမ်းကျယ်အောင်နေပြီးတော့လမ်းကျင်းကြောင်းသွားတယ်ဒီလိုဆိုင်ဖို့တွေကရိသားပြီးတော့မောင်းနေတဲ့နေရာပေါ့အခုလို့ဆိုပုံမှန်အတိုင်းမောင်းနေတဲ့ highway ကားတော်တွေပါဒီမှာလမ်းကျောကျွတ်ကျင်တယ်ရန်ကုန်လိုကလာမျိုးမှာဒီနေရာကမမောင်းဘူးတဲ့လူတွေကမောင်းနေတယ်နောက်ကိုမမောင်းဘူးပဲနဲ့ရဲ့ကျင်းပေါင်းကျင်းနေသွားနေတယ်မျိုးဒါမျိုးကအခုတတိထားပြီးတော့ကမ္ဘာတိုင်းစီကံကြီးကုန်လို့ထောက်လျှောက်လိုက်လာတော့ဘူးတင်နေလို့ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီနေ့တကြံမှာဆရာကြီးပြောင်းလဲအဓိကအရေးကြီးတာရှိနေနေလ
ားအဲကျွန်တော်ဒီနေ့တကြံတော့နည်းနည်းလေးထူးခြားကြည့်ပြီးတော့ရှိတာပါနော်ဒီမိကတော့ဒီကြံလေးဆိုရင်တကယ်အပြောဆုံးပွဲတစ်ပွဲနေနေအောင်ဆင်းရဲကြတာပါလေဘာလို့လဲဆိုတော့ကုလားတွေရှိနေတဲ့အခြေအနေတွေကဆိုရင်ဒီဒိဋ္ဌာမဲ့အချက်လေးတစ်ခုပေါ့ဒီကြမ်းအချက်ကလည်းကြောက်နေဖို့မဟုတ်ပါဘူးဒါနဲ့ဒီလိုသတင်းတွေ information တွေထွက်နေတဲ့အချိန်မျိုးမှာကိုယ့်အကူဒိဋ္ဌာမဲ့အချက်တစ်ချက်တော့အခုကျွန်တော်တို့ကဒိဋ္ဌိပေးနေတာရှိတာပါနော်အဲ့တော့မတိမငြိဖြစ်နေတဲ့ဗမာပြည်ရဲ့နေရာမျိုးတွေကနေပြီးတော့ဒီရင်းမျိုးနဲ့မျိုးကြီးတွေရဲ့အနေနာသူ့လူဝေးလိုက်ပြိတ္တာရမှုတည်ခြင်းမှုဖြစ်နိုင်တဲ့အခြေအနေလေးတွေဖြစ်နိုင်နေဆိုတဲ့အခြေအနေမျိုးတော့အားလုံးကခမန်းနာရမယ့်အခြေအနေမျိုးမီဒီယာတွေမှာလည်းပါပြီးသားဖြစ်တယ်တချို့လည်းချိတ်တဆိုင်ပို့နေစရာမျိုးတွေရှိနေတော့ဒါပဲဖြစ်ဖြစ်တော့ကျွန်တော်ရဲ့တာဝန်ရှိတဲ့လူတွေအကုန်မရတော့ဒါကိုသတိပြုနေတဲ့အခြေအနေမှာဖြစ်နေတယ်သူအားလုံးကလည်းပြင်ဆင်ကြတော့ကိုမှပြေဒီလိုဆိုရင်လည်းဒီအစုနဲ့ပြောလိုက်ဖြစ်တယ်မတ်ကရှယ်ဒီအစည်းအဝေးကတော့ဒါမျိုးအမျိုးတွေဖြစ်မှာဆိုလို့မျိုးတွေတည်းတယောက်ယောက်ကနေပြီးတော့ရုပ်တောင်ကိုနှံ့လိုက်တာနဲ့ဒီအစုနဲ့ပြောလိုက်ပြေးလွားကြမယ်ဆိုရင်ပြောင်းပြောင်းနဲ့မြင်မိတာကမန်တက်တွေပေါ်ပြုတ်ကြတာတို့ဒီလိုပြေးလွားတော့မှရင်းနှီးမှုတွေဖြစ်တာဒီလိုအခြေအနေမျိုးတွေမတွန်းအောင်ကဒီအခြေအနေလေးတွေတော့သတိပြုနေကြတာပေါ့နော်တကယ်အခြေအနေမျိုးမှာဆိုရင်ဥပမာအဖြစ်ပိုင်းချင်းကြီးတဲ့ထုတ်ထုတ်တွေ့တာတို့မတင်ရရလူစုကိုတွေ့တာတို့ခံမလို့လည်းမတင်ရတဲ့ဒီစစ်တကိုဒီလိုမျိုးဆိုရင်သက်ဆိုင်ရာရေတပ်ဖွဲ့ကိုကျင်းပြီးဒီမှာရန်ကုန်နဲ့မြို့ကြီးတွေမှာဆိုရင်တော့နိုင်ငံကြီးကိုဆက်လျာဒီပေးဖို့လိုတယ်ကိုယ့်အကူဒါယူချေကြည့်တာတို့တည်သွားတာတို့ပြည်ယာဟုတ်ကိုဒါမျိုးမျိုးတင်ဒါမျိုးတွေကျူတင်ပြီးတော့ဆောင်စားတယ်လည်းဒီလိုများဂျမ်းကြည့်ခဲ့ဦးသူတို့လည်းလူချောက်နဲ့လူကြပြေးသွားတာများနေနေတယ်ကျွန်တော်စိုက်ကြည့်ခေါ်တော့လူတွေကလည်းပြန်ဒါရီကပေါ်တော့ရေပြည့်ရှိတယ်ဟာဒါမျိုးဆိုရင်ဒီနေ့တော့ရေချီမကံကွဲမှုတွေကိုလို့သူတို့ကနေလိုက်လာပြီးတော့သူတို့ပေးတဲ့လမ်းကြောင်းတွေကြီးတာသူတို့နေနေတဲ့နေရာတိုင်းသွားပြီးတော့နေပေးတာတို့ဒီလိုသဘောမျိုးတွေကိုထိုင်လာတယ်လို့ထင်ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီနှစ်မှာဆိုရင်ဇာတွေကတော့ပုံများလာတာပေါ့နော်ဒါပေမဲ့ပျော်ရှင်တဲ့ကြံနဲ့ဖြစ်အောင်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကျွန်တော် emphasize လုပ်ချင်တာသူကြီးကြီးပြောချင်တာကတော့ဘယ်လိုလဲရက်တွေကလည်းပြည့်စုံဒီဟာဒီကြောင့်ကျန်တာဒီအကုန်လုံးဆိုနေသွားတယ်ဒီကြော်ရဲရေနံပြေလေးကျူလို့နိုင်ငံခန့်ကျူလို့ကျူလို့နိုင်ငံကုနာလူရေကောင်းတစ်ခုရှိရင်ဆုံးဖြတ်ချက်ကမကျဘူးဒါကြည့်ဒီကမှာပြည့်လေးပြည့်တာရှိတယ်အစားတောက်တွေကိုစားလို့ဝေဝံချုံဖြစ်တာမျိုးလိုနူပူချိန်တန်းကြောင့်ဖြစ်တာမျိုးလိုရေနစ်တာမျိုးလိုသင်မွားပြည့်ကြတာလိုသစ်သင်မွားပြည့်တာရီကတော်တော်များများဒီရေနဲ့မွေးစည်းဝါနဲ့တော့ဆက်ဆက်နေတဲ့ဟာမျိုးဒီဒါကိုလည်းအပြောလုံးလာပေါ့နော်ပြောလို့ရပါတယ်ပြောလို့မယ်ဆိုရင်ရေတွေကလည်းမွေးစည်းဝါလည်းပြောပါနဲ့ကိုယ့်ရဲ့ traditional time ပြောလို့ရပါတယ်လို့ပြောပြီ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမကြီးစီစဉ်တွေကိုကြာသာပတေးနေ့ညပိုင်းမှာအသစ်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတောက်ကြနေမနေ့ကမှနာဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သာသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်
င်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ဦးမြို့မှာရှိတဲ့ရဲတပ်ရင်းစခန်းကိုရခိုင်တပ်မတော် AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုင်းစိတ်ကြီးမြို့နယ်ကဒေသခံ9ဦးကိုပြစ်ဒတ်ခဲ့တဲ့တပ်မတော်သား2ဦးကိုစစ်တရားရုံးမှာစစ်ဆေးအရေးယူသွားမယ်ဆိုတာနဲ့ရခိုင်တပ်မတော်ဘက်ကဖမ်းဆီးထိန်းသိမ်းထားတဲ့စုထူးဆန်ကုမ္ပဏီဝန်ထမ်း10ဦးဟာဒီနေ့အချိန်ထိလူမြောက်လာခြင်းမရှိသေးတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့မှာရှိတဲ့ရဲတပ်ရင်းစခန်းကိုရခိုင်တပ်မတော် AA ဖက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့ AA ဖက်ကစစ်သုံးပန်းတွေဖမ်းဆီးရရှိခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်ဧပြီလ9ရက်ည10နာရီကျော်မှာ AA ဖက်ကစတင်စီးနင်းတိုက်ခိုက်ခဲ့ပြီးရဲတပ်ဖွဲ့တွေနဲ့တပ်မတော်ဘက်ကပြန်လည်တိုက်ခိုက်ခဲ့လို့မနက်ဖက်မှာ AA ဖက်ကဆုတ်ခွာခဲ့ရပြီးတဲ့နောက်တမရော်ဘက်ကနယ်မြေရှင်းလင်းရေးတွေဆက်လက်လှုပ်ဆောင်နေတယ်လို့တမရော်တည်င်းပြန်ကြားရေးဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်ဧပြီလ10ရက်နေ့မနက်ဖက်မှာအစိုးရဘက်ကဂျက်တိုက်လေရင်နစီးအပါဝင်စစ်ရဟတ်ရင်နစီးနဲ့မြောက်ဦးအနီးတဝိုက်နယ်လေးမြို့ချောင်းအထက်ပိုင်းကနေရာတချို့မင်းပြားမြို့နယ်အတွင်းကနေရာတချို့ကိုဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲအတွင်းမြောက်ဦးမြို့နယ်ချောင်းတစ်ကေရွာကဒေါ်လာနုနဲ့သမီးဖြစ်သူအသက်နှစ်နှစ်အရွယ်မှမေးမြခင်တို့မှကြီးစံထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ကရင်ပြည်နယ်ကျိုင်းဆက်ကြီးမြို့နယ်မှာဒေသခံ9ဦးကိုတနက်နေ့ပြစ်ဒဏ်ခဲ့တဲ့တပ်မတော်သား2ဦးကိုစစ်စီကဖောင်ပြမှုနဲ့စစ်တရားရုံးမှာစစ်ဆေးရေးယူသွားမယ်လို့ဧပြီလ10ရက်နေ့မှာတပ်မတော်ကလည်းသတင်းထုတ်ပြန်ထားပါတယ်။ဧပြီလပရမပတ်ကကျိုင်းဆက်ကြီးမြို့နယ်အနံကွင်းကျွေးရွာမှာရှိတဲ့ကားပြင်ဆိုင်မှာဆံကယ်လာရောက်ငှားတဲ့ကိစ္စနဲ့ဆက်လင်းပြီးအငင်းပွားရာကနေတပ်မတော်သား2ဦးကတနက်နေ့ပြစ်ဒဏ်ခဲ့တာကြောင့်အသက်၈နှစ်အရွယ်ကလေးတူပါဝင်အရသား9ဦးသေဆုံးပြီး2ဦးသံရရရှိခဲ့ပါတယ်။ပြမှုကျွလွန်တဲ့သာသနာ့ကိုလက်နဲ့နဲ့ခွေးမဲ့ပြက်ကွက်မှုအယက်သေးစာတောက်စားမှုရည်မှုတို့စစ်တရားရုံးမှာစစ်ဆေးရည်ယူမှာဖြစ်ပြီးလူခွန်ဦးသိဆုံးပြီးသူ့အပြင်းထန်တိုင်ရရှိမှုတို့တမတော်အဥပဒေပုံမှန်82အရနယ်ဘက်တရားရုံးကိုလွှဲပြောင်းစစ်ဆေးစီရင်သွားမယ်လို့တမတော်ဘက်ကလည်းထုတ်ပြန်ထားပါတယ်
2018ခုနှစ်အတွင်းမှာဖြစ်ပွားခဲ့တဲ့မြန်မာတိုင်းနိုင်ငံလုံးကတိုက်ပွဲတွေအနေနဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲအများဆုံးဖြစ်ပွားခဲ့ပြီးတော့တိုင်းနာလက်နက်ကင်တပ်ဖွဲ့အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲကပုံမှန်ပြင်းထန်ကြောင်း MNPS လုံခြုံရေးနဲ့ငြိမ်းချမ်းဆိုင်ရာမြန်မာ Institute ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အစီရင်ခံစာကိုအခုလ၂ရက်နေ့ကရန်ကုန်မြို့မီလာဟိုတယ်မှာမိတ်ဆက်ချင်းအခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်။အစီရင်ခံစာမှာရှမ်းပြည်နယ်ထဲမှာ RCSS, SSPP, TNLA, MNDAA နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအထူးသဖြင့်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားကြတဲ့ RCSS တို့အကြားတိုက်ပွဲတွေပဲဖြစ်ကြောင်းတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တပေါင်းကျော်ရှိနေပြီးအဲ့ဒီအနက်9000ကျော်ကတော့တိုင်းနာလက်နက်ကိုင်အချင်းချင်းဖြစ်တဲ့တိုက်ပွဲကြောင့်နေရက်ကနေရှောင်တိန်နေရသူတွေဖြစ်ကြောင်းပါရှိပါတယ်ပြီးခဲ့တဲ့နှစ်ကမြန်မာတနိုင်ငံလုံးမှာတိုက်ပွဲအကြိမ်ပေါင်း900နီးပါးရှိနေပြီးတိုင်းနာလက်နက်ကိုင်တပ်ဖွဲ့အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲအကြိမ်ကြီး100နီးပါးရှိကြောင်းဖော်ပြထားပါတယ
်2018နှစ်ကုန်ပိုင်းကရင်းချမ်းရေးဆွေးနွေးမှုကိုယာယီစွာဆိုင်းထားတဲ့ KNU ဖွဲ့ရဆိုရင်အခုလ17ရက်နေ့နဲ့12ရက်နေ့မှာတမတော်နဲ့အမျိုးသားပြည်လည်တင်းမြည်ရင်ငင်းချမ်းရေးပူဇော်တာ NPC တို့နဲ့အလို့တဘောတွေ့ဆုံမှုရှိတယ်လို့ KNU ဘက်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ KNU ကလည်းရည်ရည်ရဆိုင်ထားတဲ့ငင်းချမ်းရေးဆွေးနွေးပွဲအကြောင်းနဲ့ရှေ့ဆက်လှုပ်ဆောင်ရမယ့်ငင်းချမ်းရေးဖြစ်စဉ်တွေကိုခြားပြဆွေးနွေးဖို့ရှိတဲ့အပြင်လက်ရှိမြေပြင်ပေါ်မှာဖြစ်ပေါ်နေတဲ့တပ်ပိုင်းဆိုင်ရာငင်းပွားမှုတွေနဲ့ပတ်သက်ပြီးအထူးကဆွေးနွေးဖို့ရှိတယ်လို့လည်း KNU ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလို့တဘောတောင်းရောက်တွေ့ဆုံတဲ့ဆွေးနွေးပွဲမှာ KNU ဘက်ကတွင်မှုတက်နဲ့နဲ့ပြင် KNU တပ်ပိုင်းဆိုင်ရာညှိနှိုင်းဆွေးနွေးရေးကော်မတီဝင်တွေကပါဝင်သွားမှာဖြစ်ပါတယ်
။ငင်းကြဲရေးမဟာပြူဟာချမှတ်နိုင်ဖို့အတွက်မွန်ပြည်သစ်ပါတီအနေနဲ့တခြားသောမွန်ဖွဲ့စည်းတွေနဲ့အလို့ယုံဆွေးနွေးပွဲတရက်ကိုမော်လမြိုင်မြို့မှာဧပြီလ9ရက်နဲ့3ရက်နေ့မှာနှစ်ရက်တာကျင်းပခဲ့ပါတယ်။ဒီပွဲကနေပြီးတော့ငင်းကြဲလုပ်ငန်းစဉ်မှာအထောက်အကူပြုဖို့အတွက်ရည်ရွယ်တယ်လို့အထောက်အကူပြုအဖွဲ့ Technical Assistant Team မှမင်းအောင်ထူးကပြောပါတယ်။ဒီဆွေးနွေးပွဲမှာမွန်ပြည်သစ်ပါတီ၊မွန်ညင်ညွတ်ရေးပါတီ
มวลลุ่มพวกสีเรนเนยามเนี่ยมวลเชนิมยาคุยเนี่ยมาคุณสเลเรนเนยเพิกจ้าท้าดูต้องเสงาอุคันเตียวส่วนหนึ่งแค่บาร์เรปีรุ่นยังใช้กันนะฮะในงานเย็นอธิการสั่นหน่วยนี้ไปไหมอุบเรนเนยอันนี้ก็เทพอสังเวยพอลูอัดเดลูเล่ส่วนหนึ่งเปิดเตียวตัวยามเนี่ยมวลเชนิมยาคุยเนี่ยมาไม่เอาสังอุกับเปียวบาร์เรและสีมันยังใช้ในปัตตาบี
ปีหลังสุดยังจะยืนหลักฐานในสัตยาสุเป็นลงสลับเจ้าลงในนามชีติเรตด้วยอรุตบอบงสันด้วยเนี่ยด่าด้วยส่งสุนุปวารีจิมปะเนียบาร์เรอคุณตระหนี่ว่าเรื่องสลับเต็มสับปีตัวมาบ้าแต่เมื่อสิทธาลัยยืนด้วยเนี่ยปัตตาเสนเวมุชีเอสุบีรักใครแต่เมื่อประกาศพันสีเทิงเทิงขันทายาเร
เช่นปีนี้เป็นวันมิวเนกาสุดทุ่งสังคมในวันที่15ดีเนชิงที่เดือนเลือดลมยาวลาเชื่อมชีดีบ่าวอาจารย์ส่งงูรอกรอบประกาศสุสีทับีในกองเอ็งอันเต็มเซตทับาร์เรอินเดียมีมาจูดูปูบังสายวันนี้เด็กกระทำเป็นส่งผู้มีสิมังเกียร์สายพันธุ์คุ้มเชิดเช่นปีนี้เป็นวันมิวกันเลยมีสุรินทร์ปีนี้สุรินทร์ฟรีที่เนื้อสักการะพาลุ่มหูตาวงอยู่นี่เด็กสุดทุ่งสังคมในวันที่15
เอต้าพวกกันเนี่ยสั่นเลยทั้งนี้ทั้งนั้นเลยพี่ป่าเลยยังไงตามรอบยังจะยืดตาวงค่ะใครดูข้ากันรอตัวพันธุ์สีดาร์เชื่อว่ายามาสิทธาลัยยืดอยู่เนี่ยปัตตาโมชิมชีสงสารสิสิเนบีปัตตาส่วนเนี่ยมูมชีเย็นอ่ะพี่หลบไปแม่หลบพี่ว่าเลยเอริมาป่าเนี่ยเดี๋ยวจะเจ้าสโลจีเอเยงก็มาสิทธามาแต่จะยืดเส้นตาวงทั้งเรื่องลูกเปียป่าเลยแต่เจ้าสโลจีเอริมีเงินเส้นมาตาวงอยู่คือเรื่องลูกเปียป่าเลยแต่ช่วงกันเลยว่าทั้งนั้นแต่
ရင်းနဲ့ဆက်ဆက်တဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကတော့ဒါဟိုလုံခြုံရေးရသူတို့ကိုဆစ်ဆစ်နေတာဖြစ်တယ်တကယ်လို့ဟိုအပြစ်မရှိတဲ့လူတွေဆိုလို့ရှိရင်တော့နောက်ပိုင်းမှာတော့ကျွန်တော်တို့ဒါလှပေးတဲ့လူတွေလှပေးမှာပေါ့
သူတို့ရှိဦးလူကုံတိတ်ခါနဲ့အညီကောင်းကောင်းမွန်မွန်ထိန်းသိမ်းတာပြီးအတက်အလျေစိုးရိမ်ရှာမရှိဘူးလို့ခန္ဓုခါကပြောပါတယ်အခုဆက်လက်ထိန်းသိမ်းခံရတဲ့ရှိဦးထဲမှာပလဝါမြို့နယ်လက်ကုံတိတ်ရွာမှာနေထိုင်တဲ့ချင်းတိုင်းသားသွန်းလေးအောင်ဆိုသူလည်းပါဝင်နေပြီသူဟာစစ်ထောင်လဲရေးနဲ့မြို့တို့မှာပတ်သက်ဆက်နွယ်မှုမရှိပဲမြေသူဆက်တွေကိုမောင်းပြီးတော့မိသားစုကိုလှုပ်ကြွပြုစုနေသူဖြစ်တယ်လို့သူရဲ့ဖခင်ဦးကျော်အောင်ကပြောပါတယ
်။လုံးဝမရှိပါဒီပလောဝဒေတာကလူတွေလက်ရှိပါတယ်အားလုံးဖက်ကမှာဘယ်ဖို့မောင်းတယ်မြေသူရဲ့အဲ့နေမိဘအိမ်မှာဟိုမနေ့ကရောက်လာတဲ့ဒီမှဒီအိန္ဒိယမြန်မာရေလံကလမ်းမှာဟိုမှာ KNG ကုမ္ပဏီမှာတလားကျော်ကျော်အဲ့လိုဘယ်ဖို့မောင်းဖို့တယ်ခုမှတကယ်အဲ့လိုလှုပ်ရပါဘယ်ဖို့မောင်းရပါသူအမေကလောင်းဝတ်သမီးကြီးမစားဘဲနဲ့အဲ့လိုဖြစ်နေတဲ့အတွက်ကြောင့်တအားကိုကြက်ကြက်မမာနဲ့အိမ်မှာပြန်ရောက်နေချင်တဲ့အထူးတောင်းပန်ပါတယ်လို့အဲ့လိုပြောချင်ပါတယ်
။ရခိုင်တမတော်ဟာစုစုဆန်ကုမ္ပဏီဝန်ထမ်းတွေကိုသူတို့တဲခိုတဲ့တွင်ကင်းလောင်းကြီးရွာမှာမလ30ရက်နေ့ကဝင်ရောက်ပြီးအမျိုးသား12ဦးနဲ့အမျိုးသမီး2ဦးဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီထဲကမျိုးသား3ဦးနဲ့မျိုးသမီး2ဦးကိုတော့ပြန်လွှတ်ပေးပြီး6ဦးကိုတော့စစ်ထောင်လဲရေးနဲ့ဆက်တွယ်မှုရှိတယ်ဆိုပြီးဆက်လက်ဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်။ဒီကိစ္စကြောင့်ကလတန်စီမံကိန်းကလည်းရည်ရည်ဆိုင်ငံ့ထားရပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်အတွင်းကျေပြန့်လာနေတဲ့မူရစ်စေဝါရောင်းဝယ်3ဆွဲသူတွေကိုမွန်ပြည်တပ်ပါတီကနေဖမ်းဆီးနေတဲ့လုံဆောင်ချက်အပေါ်မွန်ပြည်နယ်အစိုးရကနေကန့်ကွက်ခဲ့ပါတယ်။ NCA သဘောတူညီချက်ကိုမတော်လွန်ဖို့တတိပေးတယ်လို့မွန်ပြည်နယ်အစိုးရဘက်ကပြောဆိုခဲ့တယ်လို့မူပြည်သက်ပါတီအနေနဲ့ကတော့မူရစ်စည်းဝါဟာပြည်သူတွေရဲ့အကျိုးစီးပွားကိုဖျက်ဆီးနေတာကြောင့်ဖမ်းဆီးရတာလို့တာဝန်ရှိသူတွေကပြောပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။မွန်ပြည်သက်ပါတီအနေနဲ့မူရစ်စည်းဝါတွေကိုဖမ်းဆီးနေတာပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်စေတဲ့လောက်ရမဟုတ်ဘူးလို့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကမွန်ပါလာနဲ့အခုလိုပြောပါတယ်
။ရောဖူးလူမိုင်းတော့ညော့ကလွန်လွန်ကျဲကျက်ကကွန်ဖာညဒုံကွမ်းဇင်းဘူး။အညော့က
မူရစ်စည်းဝါဖမ်းဆီးတာဟာပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်စေတဲ့လောက်ရတော့မဟုတ်ဘူး။ပြည်သူအကျိုးပြုလှုပ်ဆောင်ချက်ဖြစ်တယ်လို့ပြည်တော်စုအတွက်လည်းအကျိုးဖြစ်စေပါတယ်။ကျွန်တော်သဘောရဆိုရင်အခုလိုဖမ်းဆီးပေးတဲ့သူကိုကျေးဇူးတင်စကားတော်ပြောပြဖို့သင့်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့နေမီကျူးလွန်ဖမ်းဆီးရဆိုပြီးတော့ကန့်ကွက်တာလားကျွန်တော်တော့ရှင်းရှင်းလင်းလင်းမသိရသေးဘူ
းမွန်ပြည်နယ်မူတော်မြေနယ်ကအဘက်ခလဲတဘွန်တိုင်းကားလမ်းမပေါ်မှာမူရစ်စေဝါတွေနဲ့သူလက်ဝဲကန်ဆောင်လူ၈ဦးကိုမွန်ပြည်တပ်ပတ်တွေတပ်ဖွဲ့ဝင်တွေဖမ်းဆီးခဲ့တဲ့အတွက်ပြီးခဲ့တဲ့မလကုံပိုင်းမှာမွန်ပြည်နယ်အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နေစားရေးရာဝန်ကြီးဗိုလ်မှူးကြီးနေထုပ်ဦးကကားကွက်စာရေးသားပြီးမွန်ပြည်တပ်ဆက်ဆံရေးရုံးတာဝန်ခံကိုခေါ်ယူတတိပေးခဲ့တာပါ NCA ตบอดุญีแจ่ตึกโกไล่หน่าโพเนแนเมจองลงบีแลแลไม่กันซังโพมุนพีติปาติขออยู่บีอธิกเปาะแค่ดาဖြစ်တယ်လို့လဲဘိုးမူကြီးနေထုတ်ဦးကဆိုပါတယ်မူးစီဝါခန်းစီတဲ့ပေးစာနဲ့ပတ်သက်ပြီးခေါ်ယူရောမှာတတိပေးတော့အဓိကတော့
NCA စာချုပ်မှာလက်မှတ်ရေးထိုးပြီးတော့ဖြစ်တဲ့အတွက်NCA တဘောတူညီချက်တွေကိုလိုက်နာဖို့အဓိကထားပြီးပြောတာပေါ့မွေးစီဝါခန်းစီတာဟုတ်တာမခန်းစီနဲ့လို့ပြောတော့မဟုတ်ဘူးမွေးစီဝါခန်းစီရဲ့ဆိုတော့ကောင်းတယ်လို့ရတခုပဲ အဲဒီမဲ့ဝန်ကြီးပါတီနေနဲ့ကတော့ဖန်းစီတဲ့ညမှာသူ့ရဲ့ဥတွေကြောင်းတန်းဆောင်ရွက်ဖို့ပြောတာ။နောက်ဖန်းစီတဲ့ညမှာလည်းဖန်းစီမယ်ဆိုရင်အန်စီတဘောတူချောင်းယူအောင်ပါပဲပါပြီးသားဖြစ်ပါတယ်။လက်ရှိဒီဇယ်ဥတွေတွေကိုလိုက်နာရမယ်ဆိုတဲ့အခြေအနေနဲ့ပါပြီးသားဖြစ်ပါတယ်။ဒါပေမဲ့လည်းနယ်မြေကျောလွန်နဲ့ဆိုတာထက်ဝူရဲ့စေဝါဖန်းစီရမိတဲ့အကျိုးရလဒ်တွေကိုအဓိကထားစီက
jajang, mwampi tipa di gani, mwye se yangwe tongzwe dutego, pansi ye yu mu, tamye lade, pine so yangye lao samche po, mwampi dure jama wipam huwe mite lani wade. Mwampi ne duen, mwye se yangwe tongzwe mu, anabang di gani, ye yu mu, ane nide lule, lu mu pwazi riga piyo bade.
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာရှိတဲ့ရဲတပ်ရင်းစခန်းကိုရခိုင်တပ်မတော်အေအေဖက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ခိုက်မှုတွေရှိခဲ့တယ်လို့အေအေဖက်ကနေစစ်တုံးပန်းတွေဖမ်းဆီးရရှိခဲ့ပါတယ်။ကရင်ပြည်နယ်ကြရင်စစ်ကြီးမြို့မှာဒေသခံ9ဦးကိုတနက်နဲ့ပြစ်တက်ခဲ့တဲ့တပ်မတော်သား2ဦးကိုစစ်တရားရုံးမှာစစ် တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပြီးအခုလိုတောက်ကြမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့၈ရက်နေ့ကနေ9ရက်နေ့ထိလိုင်းလိုမီတာ25 32ကနေနားဆင်နိုင်သလို VO Internet စာမျက်နှာbamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းတနားရီစာအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါရဲ့ရှင်။အခုတောက်ကြနေမနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်။ WikiLeaks website ကိုတည်ထောင်သူ Julian Assange ကိုသူခုနှစ်နှစ်ကြာခိုးလုံနေတဲ့ London Ecuador တန်ရုံကနေချက်တဲ့ပရင်းတွေကဗြိတိန်ရဲတွေဖမ်းဆီးခဲ့ပြီးနိုင်ပိုင်းအကြံမှာပဲ American အစိုးရကသူ့ပေါ်မှာတရားစွဲဆိုလိုက်ပါတယ်။တိမ့်နေချင်းတဲ့ American အစိုးရရဲ့ Hewitt CSN တွေကိုကွန်ပျူတာမှာဖောက်ယူပြီးဖွင့်ချမှုနဲ့တရားစွဲဆိုတာဖြစ်ပါတယ်။ WikiLeaks ရဲ့ဖောက်ချမှုတွေထဲမှာ American စစ်တဲ့မှတ်တမ်းတွေကိုဖောက်ချမှုဟာ American သမိုင်းမှာအကြီးအမားဆုံးထိတ်တန့် Hewitt ချက်ပေါက်ကြားမှုကြီးတစ်ခုဖြစ်ပါတယ်။ဆူဒန်နိုင်ငံမှာနှစ်ပေါင်းများစွာအုပ်ဆိုးလာတဲ့သမ္မတအိုမာဘယ်အယ်ဘရှားကိုလေးလတာဆန့်ကျင်ဆန္ဒပြမှုနဲ့အရှိန်မြင့်လာပြီးခဲ့တဲ့နောက်မှာစစ်တပ်ကအာဏာသိမ်းယူလိုက်ပါတယ်။အစိုးရဖြုတ်ချလိုက်ပြီးတော့အယ်ဘရှားကိုလုံခြုံတဲ့နေရာမှာဖမ်းဆီးထားတယ်လို့ကာကွယ်ဝင်ကြီးကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီမှုရအောင်ကြိုးစားဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်ထပ်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပလို့တဲ့ဆန္ဒရှိတယ်လို့သမ္မတအင်ဂျူရောမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။တတိယကြိမ်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်လာနိုင်တယ်လို့ဒါကတဆင့်ပြီးမှတဆင့်လောက်လာတာဖြစ်ပြီးအမြန်လုပ်လို့ရတဲ့ကိစ္စမျိုးမဟုတ်ကြောင်းလည်းသတိပေးလိုက်ပါတယ်။မကြာမီစတင်တော့မှမြန်မာတကြံပွဲတော်အတွက်အမေရိကန်ပြည်ထောင်စုကဆူတောင်းတန်ဝင်လွှာပေးပို့လိုက်ပါတယ်။မြန်မာနိုင်ငံသားအလုံးဖွံ့ဖြိုးကြော်ရတဲ့နှစ်တည်းအခါတည်းနဲ့ဖြစ်စေဖို့အမေရိကန်ပြည်ထောင်စုကဆန္ဒပြုလိုက်တာဖြစ်ပါတယ
်။2019ခုနှစ်ဧပြီလ12ရက်တောက်ကြနေမနေ့ကင် VOA American တန်ရဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်။တောက်ကြနေညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းထိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.